Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American အစံရ2024ခုနှစ်ဇွန်လ6ရက်နေ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီခန့်နဲ့9နာရီခန့်လိုင်းဒိုမီတာ24.50လိုင်းလမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်။
ကစားမအပြစ်ခတ်ရစေးအစုပြုချက်တစ်ကိုတွန်းအားပေးနိုင်ဖို့အမေရိကန်သမ္မတရဲ့ထိတ်တန့်လက်ထောက်တွေရှေ့လယ်ပိုင်းဒေသကိုရောက်ရှိနေပါတယ်။အမေရိကန်မှာသမ္မတယူကောက်ပွဲရလဒ်ဘလူပဲဖြစ်လာလားရုရှားအမေရိကန်ဆက်ဆံရေးပုံစံပြောင်းလဲဖို့မရှိဘူးလို့ရုရှားသမ္မတကပြောပါတယ်။ဒီဒေးဆိုပြီးတော့လူသိပြောင်းတဲ့ Normandy ကမ်းခြေစထိုးစစ်ဒီ180ပြည့်အထိမ်းအမှတ်တယောက်ဖို့အတွက်အမေရိကန်သမ္မတပြင်သစ်နိုင်ငံကိုရောက်ရှိလာပါတယ်။
မင်းခင်မြို့နယ်တွင်လေကြောင်းတိုက်ခတ်ခံရမှုကြောင့်ဒဏ်ရာရသူတိုးလာနေပါတယ်။အင်တာနက်နဲ့ဆက်သွယ်ရေးလိုင်းဖြတ်ခံရပေမဲ့ရွှေကုတ်ကမှာတော့လုပ်ငန်းတွေဆက်ပြီးတော့လဲပတ်နေပါတယ်။မြမမြေယာနဲ့တစ်တော်ဆုံးရှုံးမှုအရေးကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေမှာသတိပေးကြပါတယ်။ဒီလိုသတင်းဆောင်မတွေနဲ့အတူပဲအေဒီတာနဲ့ဆွေးနွေးကန်ဂျန်စီတပတ်အတွင်းအားကစားအစီအစဉ်တို့ကိုလည်းထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့ကိုငင်းချင်းအေကသတင်းတွေပြောပြပေးပါမယ်ရှင်။
ကစားစပွဲအဆုံးသတ်နိုင်ရေးအတွက်အဆင့်30ပါတဲ့အပြစ်ရရေးအစုပြုချက်အသစ်တွေတွန်းအားပေးနိုင်မှုအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ထိတ်တန့်လက်ထောက်တွေဟာရှေ့အလယ်ပိုင်းကိုရောက်နေပါတယ်။ဒီအစုပြုချက်အသစ်ဟာအစ္စရေးစစ်ဝင်ကြီးအဖွဲ့ရဲ့အပြစ်ရကလန့်ချက်အသစ်ဖြစ်အမေရိကန်သမ္မတဘိုင်ဒန်ကအရင်တပတ်ကကြေညာခဲ့တာပါ။ဒီအစုပြုချက်အသစ်အကောင့်ထဲပို့နိုင်မှုအတွက် CIA Director Bill Burns ဟာကစားစပွဲမှာအမေရိကန်အစ်ချစ်နိုင်ငံတွေနဲ့အတူအတိတ်ကဆွေးနွေးညှိနှိုင်းပေးနေတဲ့အခမ်းအနားမှာပါဝင်တဲ့ကာတာနိုင်ငံမြို့တော်ဒိုဟာကိုအင်္ဂါနေ့ကလေးကရောက်ရှိနေပါတယ်။ဒါပြင်ဘိုင်ဒန်ရဲ့အရှိလေပိုင်းထိတ်တန့်အကြံပေး Brett McCut ဟာလည်းဗိုလ်ထုတ်ကကိုင်ရိုမြို့တော်ကိုရောက်ရှိနေတယ်လို့အုပ်ချုပ်ရေးအရာရှိတွေက VOA ကိုအတည်ပြုပါတယ်။သူတို့ကကာတာနဲ့အီဂျစ်နိုင်ငံတွေကဆက်ဆက်ညှိနှိုင်းမှုတွေကတဆင့် Hamas အဖွဲ့ကိုသဘောတူညီချက်လက်မှတ်ရေးထိုးနိုင်ရေးဘိုင်ဒန်ရဲ့သတင်းစကားတွေကိုပေးပို့ဖို့မျှော်လင့်ရပါတယ်။ Israel ရဲ့ကလန့်ချက်အသစ်လို့ American ကပြောတဲ့အဆိုပြုချက်ထဲမှာတိုက်ပွဲတွေကိုကနဦးကာလသတင်း6ပတ်ကြာခိတရနာထားမဲ့အာမခံချက်ပါဝင်တယ်လို့အစ္စရေးအကျဉ်းဆောင်တွေထဲမှာထိမ့်သိမ်းခံထားရတဲ့ပါလက်စတိုင်းတွေနဲ့ဟာမတ်စ်ဖွဲ့ကဖန်ထားတဲ့တရားခံတွေလဲလှယ်ရေးအစီအစဉ်တွေပါဝင်ပါတယ်။အခုလောလောဆယ်အထိတော့တစ်ဖက်စလုံးကသဘောတူညီချက်ရယူနိုင်မဲ့အခြေအနေမရှိသေးပါဘူးခင်ဗျာ။ထောင်ထဲချတဲ့ဂျူးမျိုးသားရေးဝါဒီတွေဟာဂျေရုစလင်မြို့ဟောင်းကပါလက်စတိုင်းရပ်ကွက်တစ်ခုကိုဖျက်ပြီးဗိုလ်ထုတ်တွေကချီတက်ခဲ့ကြပါတယ်။1968ခုနှစ်ရှေ့လပိုင်းစပွဲတုန်းကဂျူးခရစ်ယာန်နဲ့အစ္စလမ်ဘာသာရေးသုံးခုလုံးရဲ့ထုတ်မြတ်ထားရနေရာတွေအပါအဝင်အရှိဂျေရုစလင်ဒေသကိုအစ္စရေးကသိမ်းပိုက်နိုင်ခဲ့တဲ့အထိမ်းအမှတ်ဖြစ်ဂျေရုစလင်နေ့ဆိုပြီးနှစ်စဉ်ခြစ်တပွဲလုပ်လို့ရှိတာပါဒီခြစ်တပွဲတွေမှာလူမျိုးရေးခွဲခြားတဲ့အသုံးအနှုန်းတွေအများကြီးကျွေးကျော်လေးရှိပြီးဒီနှစ်မှာလည်းအရက်တွေသေဆုံးပါစေလို့ခြစ်တဲ့သူတွေကကျွေးကျော်ခဲ့ကြပါတယ်အစ္စရေးအလံတွေကိုဝေရန်ကအရက်နဲ့အစ္စလမ်စန့်ကျင်ရေးကျွေးကျော်တန်တွေကိုရွတ်ဆိုနေကြတဲ့လူအုပ်ကြီးဟာအရှိဂျေရုစလင်ကပါလက်စတိုင်းရဲ့အဓိကဆူယုံရာဒမတ်စကတ်ဂိတ်အပြင်ဘက်မှာစုဝေးခဲ့ကြပါတယ်ဒီထဲကတချို့ကရက်တက်ဖွင့်တဲ့ရုံရင်းဆန်ခက်ဖြစ်ခဲ့တယ်လို့လူ၅ဦးကိုလည်းသတင်းတောက်တွေကိုပစ္စည်းတွေနဲ့ပစ်ပေါက်မှုနဲ့ဖမ်းဆီးခဲ့ပါတယ်။ခြေတပွဲချင်းပချင်းတစ်ချောင်းလုံးမှာအစ္စရေးရက်တက်ဖွဲ့ကလူမျိုးရေးတပ်ဖွဲ့ဝင်3000လောက်ကိုချထားပါတယ်။လမ်းကြောင်းတစ်ချောင်းမှာမွတ်စလင်ရက်ကွက်တွေကပါလက်စတိုင်းစီးပွားလုပ်ငန်းတွေကတော့ချူတင်ပြင်ဆင်တဲ့အနေနဲ့ဆိုင်တွေကိုပိတ်ထားပါတယ်။ခြေတက်သူတွေဟာအစ္စလမ်ဘာသာဝင်တွေအတွက်တတိယမြောက်အမျက်မြတ်ဆုံးနေရာဖြစ်ယုံကြည်ထားကြတဲ့ El Aqsa ပလီဝင်းအတွင်းကိုတော့ဝင်ရောက်တာမျိုးမရှိကြောင်းရက်တက်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ညာ။ယူကရိန်းစစ်ပွဲမှာရုရှားနိုင်ငံနဲ့အတူအမေရိကန်လက်နက်တွေအသုံးပြုတိုက်ခိုက်တာတွေစတင်နေပြီဆိုတဲ့သတင်းတွေထွက်လာချိန်မှာပဲအမေရိကန်ပြည်ထောင်စုကသမရရွေးကောက်ပွဲရလက်ဘလို့ပဲဖြစ်လာရုရှားအမေရိကန်ဆက်ဆံရေးကပြောင်းလဲမှာမဟုတ်ကြောင်းရုရှားသမရဗလာဒီမီယာပူတင်ကဗိုလ်ထုတ်တွေမှာပြောပါတယ်အမေရိကန်ပြည်သူတွေကရွေးကောက်တင်မြောက်မဲ့ဘယ်သမရနဲ့မဆိုလက်တွဲလှုပ်ဆောင်သွားမယ်လို့ပူတင်ကဆိုပါတယ်စိန့်ပီတာစပတ်မှာကျင်းပနေတဲ့နိုင်ငံတကာစီးပွားရေးပရိုဂရမ်မှာနိုင်ငံတကာသတင်းတောက်တွေရဲ့မေးခွန်းကိုပူတင်ကအဲ့လိုထုတ်ပြန်ခဲ့တာပါဒီလိုပြောဆိုနေချိန်မှာပဲအခုရက်ပိုင်းအတွင်းယူကရိန်းဟာအမေရိကန်ထောက်ပံ့ထားတဲ့လက်နက်တွေကိုသုံးပြီးရုရှားနိုင်ငံနဲ့ထိတိုက်ခိုက်ခဲ့တယ်လို့ဒီကိစ္စကိုသိရှိထားတဲ့အမေရိကန်အထက်လွှတ်တော်အမတ်တဦးနဲ့အနောက်နိုင်ငံတခုကယာရှိတဦးရဲ့ပြောကြားချက်တွေကိုကိုးကားပြီး AP သတင်းမှာဖော်ပြပါတယ်။ဒီပြိုင်နက်မှာပဲရုရှားသမ္မတဗလာဒီမီယာပူတင်ကအနောက်နိုင်ငံကပြစ်မှတ်တွေကိုတိုက်ခိုက်နိုင်စွမ်းနဲ့တာဝေးပြစ်လက်နက်တွေကိုတခြားနိုင်ငံတွေကိုပေးရနိုင်တယ်ဆိုပြီးတော့ဗိုလ်ထုတ်နှစ်ကသတိပေးခဲ့ပါတယ်။ရုရှားနိုင်ငံအတွင်းကပြစ်မှတ်တွေကိုတိုက်ခိုက်ရမှာထောက်ပံ့ထားတဲ့လက်နက်တွေကိုသုံးခွင့်ပေးတာဟာအနေရရှိတဲ့ခြေလှမ်းဖြစ်ကြောင်းရုရှားကသတိပေးခဲ့ပြီးမှပူတင်ရဲ့အခုသတိပေးချက်ပြောဆိုချက်ထွက်လာတာဖြစ်ပါတယ်ခင်ဗျာ
န်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းဒိုမီတာ24 kHz 12133ညဒိုင်းဒိုမီတာ40 kHz 8133ညဒိုင်းဒိုမီတာ51 kHz 5805နဲ့ဒိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကြာသပတေးနေ့မနေ့ VOA ရဲ့မနေ့ကင်းသတင်းတွေကိုဆက်လက်တက်ဆက်ပြပါမယ်ခင်ဗျာ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဒုတိယကမ္ဘာစစ်တုန်းကဥရောပစစ်ပွဲအဆုံးသတ်ရေးမှာရေးပါတဲ့ဒီဒေးလိုလူသိများတဲ့ Normandy ကမ်းခြေထိုးစစ်280ပြည့်ထိမှန်ခန္ဓာတရောက်ဖို့အတွက်ဖြင်းစစ်နိုင်ငံပါရီမြို့တော်ကိုဗုဒ္ဓုံးနေ့ကရောက်ရှိသွားပါတယ်။ Normandy ဒီဒေးကမ်းတက်ထိုးစစ်ကြီးအပြီးအနှစ်80ကြာတဲ့အချိန်မှာအာနာရှင်တွေဟာဥရောပတိုက်ကိုတခါထပ်ပြီးသိမ်းပိုက်ဖို့ကြိုးစားနေတာကိုတွေ့ရပြီးလွတ်လပ်မှုကိုမျက်နှာတဲ့နိုင်ငံတွေကဒါကိုဆန့်ကျင်ဖို့လိုကြောင်းအပြီးတော့မြို့သားလူမျိုးရေးချန်ပီယံ Jake Sullivan ကသမ္မတရဲ့ပြင်သစ်ခီးစဉ်မှာသတင်းတောက်တွေကိုပြောပါတယ်။ဒီပြင်သစ်ခီးစဉ်အတွင်းမှာသမ္မတဘိုင်ဒန်ဟာယူကရိန်းသမ္မတဗလာဒီမီယာဆယ်လက်စကီးနဲ့တွေ့ဆုံမှုရှိကြောင်းဆူလဗန်ကအတည်ပြုထားပြီးတော့ယူကရိန်းတွင်အမေရိကန်ရဲ့ပံ့ပိုးကူညီမှုတွေဘယ်လိုထိတိရောက်နေပေးနိုင်ရေးကိစ္စတွေကိုဆွေးနွေးမယ်လို့ဆိုပါတယ်။ဘိုင်ဒန်ခီးစဉ်ဟာယူကရိန်းကျွတ်ကျွတ်စစ်ပွဲမှာအခုလက်တော်အသာစီးပြန်ရလာတဲ့ရုရှားကိုတံပြန်နိုင်မှုအနောက်မဟာမိတ်နိုင်ငံတွေကဘယ်လိုစီးရေးပံ့ပိုးကူညီမလဲဆိုပြီးနီလန်းရှာနေခြင်းနဲ့လည်းတိုက်ဆိုင်နေပါတယ်။ဒီခီးစဉ်အတွင်းမှာဘိုင်ဒန်ဟာဥရောပကမဟာမိတ်နိုင်ငံတွေကိုအမေရိကန်ပြည်ထောင်စုရဲ့ဂတိကဝတ်တွေခိုင်ခိုင်မာမာရှိနေစေဖြစ်ကြောင်းပြသဖို့လည်းရှိတယ်လို့လေ့လာသူတွေကယူဆထားကြပါတယ်ခင်ဗျာ။အိန္ဒိယရွေးကောက်ပွဲမှာဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဟိန္ဒူမျိုးသားရေးဝါဒီ BJP ပါတီကဦးဆောင်တဲ့မျိုးသားဒီမိုကရေစီမဟာမိတ်အဖွဲ့ NDA အင်အားစုတွေကလွှတ်တော်မှာနေရအနည်းငယ်အသာနဲ့အများစုအနိုင်ရတော့ပါတယ်။ဒါကြောင့်မိုဒီဟာတတိယအကြိမ်မြောက်ညွန်ပေါင်းအစိုးရအသစ်ကိုတရားဝင်ဦးဆောင်ခွင့်ရတော့ပါတယ်။BJP ပါတီနဲ့မဟာမိတ်တွေဟာအောက်လက်တော်မှာရွေးကောက်ခံနေရာ543နေရာနဲ့294နေရာအနိုင်ရခဲ့တာပါဒီအခြေအတွက်ဟာအတိုက်ခံတွေရဲ့ပြင်းပြထန်ထန်စိန်ခေါ်လာနိုင်မှုနဲ့အတူအနိုင်ရ BJP ပါတီရဲ့အနိုင်ရယူနိုင်တဲ့နေရာအခြေအတွက်တိတိတလာကျဆင်းခဲ့တာကိုပြသနေပါတယ် BJP ပါတီနေနဲ့အမှတ်နေရာ240ကိုပဲအနိုင်ရရှိခဲ့ပြီးတပါတီတဲ့အစိုးရဖွဲ့ဖို့လိုအပ်တဲ့နေရာ290နေရာကိုမနိုင်ခဲ့ပါဘူးဒါဟာ2019ခုနှစ်တုန်းကအနိုင်ရရှိခဲ့တဲ့303နေရာထက်ဆိုင်ရဲ့အများကြီးကျဆင်းသွားတာလည်းဖြစ်ပါတယ်။ဒါကြောင့်ဆယ်စုနှစ်တစ်ခုကြာအာဏာရယူထားတဲ့ဝန်ကြီးချုပ်မိုဒီဟာအစိုးရဖွဲ့နိုင်မှုအတွက်ကိုမာမိတ်ပါတီတွေကိုအားကိုးခဲ့ရပြီးဒါဟာသူ့ပေါ်လူလူထောက်ခံနှစ်သက်မှုလျော့နေလာတာကိုထင်ရှားပါတယ်။ရေကောက်ပွဲရလဒ်တီတရားဝင်ဖြစ်ပြီးတဲ့နောက်မိုဒီရဲ့ X လူမှုကွန်ရက်ကကြီးညာချက်ထဲမှာတော့လူလူရဲ့ဆန္ဒတွေကိုဆက်ပြီးဖြည့်ဆည်းနိုင်မှုပြခဲ့တဲ့ဆယ်စုနှစ်အတွင်းလုပ်ခဲ့တဲ့အလုပ်ကောင်းတွေကိုဆက်ပြီးလှုပ်ဆောင်သွားမယ်လို့အာမခံထားပါတယ်ခင်ဗျာ။ကမ္ဘာကြီးပူနွေးလာမှုကိုတိုက်ဖျက်ရင်မှာကုညာရောက်ဖို့အတွက်ရုပ်ကျွန်းလောင်စာကုမ္ပဏီတွေရဲ့အမျက်ဆုံးပေါ်ကြီးလေးတဲ့အခွန်အခတွေကောက်ခံဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကဗိုလ်တုံးနေ့ကတောင်းဆိုလိုက်ပါတယ်။ဇွန်လ5ရက်နေ့မှာကြောက်ရောက်တဲ့ကုလသမဂ္ဂရဲ့2024ခုနှစ်ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့မင်ကွန်းထဲမှာဒီလောင်စာကုမ္ပဏီတွေဟာရာသီဥတုဖောက်ပြန်မှုတွေရဲ့ခေါင်းကိုင်ဖခင်ကြီးတွေလို့လဲကူတာရက်စ်ကခေါ်ဆိုဝေဖန်ပါတယ်ဆက်မှုခင်မတိုင်ပင်ကထက်1.5ဆယ်စီယက်ထက်မပိုတဲ့အပူချိန်ဖြစ်နိုင်မှုကကမ္ဘာတန်းငွေထုတ်လွှတ်မှုနှစ်ဆင့်900ခိုင်နှုန်းရှော့ချဖို့လိုနေတယ်လို့သူကသတိပေးပါတယ်လူသားဟာအန္တရာယ်နဲ့ကြုံနေရတယ်လို့လူသားတွေကပဲဒီအန္တရာယ်ကိုပေးနေတယ်လို့လည်းသူကဥပမာပေးပါတယ်ကမ္ဘာကြီးပူနွေးလာမှုကိုအဓိကတွန်းအားပေးနေတာကလူသားချောင်ဖြစ်ပေါ်တဲ့ရုံကျဲလောင်စာရေနံတန်းငွေနဲ့ကြောင်မီးသွေးလောင်ကျွမ်းမှုတွေကြောင့်လို့ဆိုပါတယ်ကမ္ဘာအပူချိန်တိုင်းတားရေးမှာစံဖြတ်သတ်မှတ်ထားတဲ့ဥရောပကော်မရှင်ကိုပနီကတ်ရာသီဥတုပြောင်းလဲမှုစောင့်ကြည့်ရေးကထုတ်ပြန်တဲ့အချက်အလက်တွေအရအခုနှစ်မေလဟာသမိုင်းတလျှောက်မှာစံချိန်တင်အပူဆုံးမေလဖြစ်ခဲ့ပါတယ်။ကုလသမဂ္ဂကမ္ဘာမိုးလေဝသအဖွဲ့ WMO ရဲ့ဗဒုံးနေ့ကထုတ်ပြန်ချက်ထဲမှာလဲလာမယ့်9နှစ်အတွင်းမှာတစ်နှစ်နဲ့မှာ2015ခုနှစ်ပါရီသဘောတူညီချက်ပါ 1.5 စင်တီဂရိတ်အပူချိန်ကန့်သတ်ချက်ထက်ကျော်လွန်သွားမဲ့အလားအလာဟာ80ရာခိုင်နှုန်းထိရှိနေကြောင်းသတိပေးထားပါတယ်ခင်ဗျာ။
ကိုငင်းချင်းရပါရှင်အခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်။မြောက်ရီရွှေကုတ်ကမှလုပ်ငန်းတွေဆက်လက်လဲပတ်နေတဲ့အကြောင်းကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့သတင်းဆောင်မတွေကိုမချခင်မှာတင်ပြပါမယ်။အခုတော့မင်းခင်းမှာဒဏ်ရာရသူတွေတိုးလာတဲ့အကြောင်းကိုချိန်ချရပါမယ်ရှင်။မင်းခင်းမြို့နယ်တွင်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုအတွင်ဒဏ်ရာရသူစီရင်တိုးလာတယ်လို့ကုညီကဲဆဲပေးနေသူတွေကပြောပါတယ်။အခုလိုတိုက်ခိုက်ခံရတာဟာသတင်းပေါက်ကြားတဲ့အတွက်လို့ဒေသခံတွေကယူဆနေပါတယ်။မတော်ရွာလေချောင်းတိုက်ခတ်ခရမှုနောက်ဆက်တွဲအခြေအနေသတင်းပေးပို့ချက်ကိုတော့ကိုစုံမှုကြော်ကပြောပြပေးပါမယ်ရှင်
ပြီးခဲ့တဲ့ဇွန်လ3ရက်နေ့မနက်ပိုင်းကစကိုင်းတိုင်းမင်းကင်းမြို့နယ်နဲ့နှမိုင်အကွာမှာရှိတဲ့မတော်ရွာကမင်္ဂလာဆောင်ကိုစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့လို့သေဆုံးသူ20ကျော်ရှိခဲ့ပြီးဒဏ်ရာရရှိသူတွေရှိခဲ့ပါတယ်။တိုက်ခိုက်ပြီးပြီးချင်းမှာဒဏ်ရာရရှိသူစရင်30နီးပါးရှိရာကနေ2ရက်အကြာမှာတွက်ပြေးတင်းရှောင်နေသူတွေထဲမှာလည်းဒဏ်ရာရရှိသူတွေရှိတာကြောင့်နောက်ထပ်စရင်တိုးလာတယ်လို့ကယ်ဆယ်ရေးဆောင်ရွက်ပေးနေတဲ့ဒေသခံကာကွယ်ရေးတပ်မှုတူကပြောပါတယ်
။29ရက်နေ့ဖိတ်သွားပေါ့။ဆက်ပြီးတော့မရှိဒါပေမဲ့ဒဏ်ရာရကတော့66ရက်ဒီဖြစ်လာ။ဟောနေလားဒီကမှာလာရောက်ကြောက်ကြနေတဲ့ပုံပြန်ဟောတော့စဉ်းစားမယ်။အဲ့တော့ကြည့်ပြတာတော့66ရက်လောက်ရှိတယ်ပေါ့။အဲကျန်တဲ့ဒီမစိုးရင်တော့ပြောမှာစိုးရင်တော့ပြောမှာအဲ့တော့ကျွန်တော်လည်းမသိဘူး။66ရက်ရှိတယ်။66ရက်ထဲမှာဝင်ဖို့တိုင်းရင်66ရက်လောက်ရှိတယ်ပေါ့။ပို့ထားတဲ့ဈေးဥတီတော့ကတော့သူတို့အကောင်းဆုံးပြောင်းလုပ်ပြီးမယ်လို့ပြောပါတယ်။ဒီတော့တချို့တိုင်းရတဲ့လူများအစားလိုတဲ့နေရာပို့ပြီးမယ်ဆိုတော့ပြောနေပေါ့နော်အစ်ကတော့ဒီမှာပါစီဝါကူနော်စီဝါကူနော်အတင်းဒီခဏတိုင်းနေလို့ဒီပြေဆုံးသွားတယ်ဆက်မှုကူနော်တွေရောတချို့ကလေးတွေကလေးပဲကြံနေရတယ်ဒါကြောင့်ကျုပ်သွားတာမျိုးပေါ့နော်ဒါမျိုးတွေကျွန်တော်တို့ခြေရီရောပြန်လုပ်ပြီးမို့အရှိတုံးတော့အဲ့ဒီကထဲပါပဲ
မရောရွာဟာချင်းတင်းမြစ်အရှိဘက်ကမ်းမှာရှိပြီးမင်းကင်းမြို့နယ်နှစ်မိုင်လောက်သာဝေးပါတယ်စစ်ကောင်စီတပ်ဆွဲထားရကနေလက်နက်ကြီးနဲ့ပစ်ခတ်တာမျိုးတွေရှိတဲ့အတွေ့ဒေသခံတွေကြေးရွာအတွင်းမနေထိုင်ကြဖို့ကာကွယ်ရေးတပ်ဖွဲ့တွေကလွန်ခဲ့တဲ့လပေါင်းများစွာကတည်းကတတိပေးထားပါတယ်။ဒါကြောင့်လဲမတော်ကြေးရွာဒေသခံအများစုဟာတောတောင်တွေထဲမှာတင်းရှောင်နေကြရပါတယ်။အ ਨੇ စုပဲကြေးရွာထဲမှာနေထိုင်တာဖြစ်ပြီးမင်္ဂလာပွဲပြုလုပ်ချိန်လေကြောင်းကနေတိုက်ခိုက်ခံခဲ့ရတာပါ။အခုလိုတိုက်ခိုက်ခံရတာဟာသတင်းပေးရှိတဲ့အတွက်ကြောင့်လို့ဒေသခံတွေကယူဆပါတယ်။မင်းကင်းဒေသခံတဦးကသူ့အမြင်ကိုအခုလိုပြောပါတယ
်နံပါတ်၁ကတရင်ပေးရှိတာဟိုရန်သူနဲ့ပြိုင်တဲ့ဆိုတော့ဒီလိုခွင့်ရမျိုးတရင်ရတာနဲ့ပြိုင်တဲ့ဓာမျိုးတွေကိုတက်ခိုက်နေတယ်ပေါ့မင်္ဂလာတော်ဆန်းသားဖြစ်တဲ့ခါကျတော့မင်္ဂလာတော်ဖိတ်စာကဟိုရဲ့အဝေးကြီးကလေးကကျူတင်ပြီးမှပြည်တင်ထားတာဖြစ်တယ်ဖိတ်စာတွေဆန်းသားဖြစ်တဲ့ခါကျတော့အဲ့ဒါတရင်ပေါက်ကြတော့လည်းရှင်းနိုင်တာပေါ့တရင်ပေါက်ကြလို့လည်း
လေကြောင်းတိုက်ခိုက်မှုအတွင်သတို့သားနဲ့သတို့သမီးတို့ဟာအသက်ရှင်လွတ်မြောက်သွားပါတယ်ဖြစ်စဉ်နဲ့ပတ်သက်လို့လည်းမြို့နယ်ကာကွယ်ရေးအဖွဲ့တွေကစုံစမ်းစစ်ဆင်းနေတယ်လို့သိရပါတယ်ပြီးခဲ့တဲ့2023ခုနှစ်ကလည်းအလားတူပုံစံမျိုးစကိုင်းတိုင်းကံပလူခရိုင်ပစီကြီးကျေးရွာမှာကျေးရွာပြည်သူအုပ်ချုပ်ရေးရုံးဖွင့်ပွဲကိုစစ်တပ်ကဘုံကျဲတိုက်ခိုက်ခဲ့လို့လူပေါင်း184ဦးသေဆုံးခဲ့ပါတယ်
ကင်းပြည်နယ်မြဝတီမြောက်ဖက်မှာရှိတဲ့ရွှေကုတ်ကိုမြို့နေရာကိုပေးနေတဲ့ဆက်သွယ်ရေးလိုင်းတွေနဲ့အင်တာနက်လိုင်းတွေကိုထိုင်းဘက်ကထပ်မံဖြတ်တောက်ပေးမဲ့လုပ်ငန်းလဲပတ်မှုတွေကရှိနေသေးတယ်လို့ဒေသခံတို့ကပြောပါတယ်။ဒီသတင်းကိုတော့ VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ကင်းပြည်နယ်မြဝတီမြို့မြောက်ဖက်မှာရှိတဲ့ရွှေကုတ်ကိုမြို့တင်နေရာကိုပေးနေတဲ့ဆက်သွယ်ရေးလိုင်းတွေနဲ့အင်တာနက်လိုင်းတွေကိုထိုင်းနိုင်ငံဘက်ကထပ်မံဖြတ်တောက်လိုက်ပေမဲ့လုပ်ငန်းတွေလက်ပတ်မြဲလက်ပတ်နေတယ်လို့ကာစီနိုယုံတွေလည်းထပ်မံတိစောက်နေတာတွေကိုတွေ့ရတယ်ဆိုပြီးဒေသခံတဦးကပြောပါတယ
်ရှစ်ခုရဲ့ချိန်ကဘယ်လိုလဲဆိုတာခါကြတယ်ဒီအင်တာနက်တရားလေး2022တုန်းကလည်းတစ်ချိန်ချက်ခဲ့ဘူးပဲမှာဒီအခုလည်းတစ်ချိန်ထပ်ဖြစ်တော့နော်ပထမတစ်ချိန်ကလည်းဟိုတရားရှိမီးတွေနဲ့သူအင်တာနက်လိုင်းတွေနာနယ်လိုင်းတွေအများကြီးရှိတာဟိုထိုင်းမှာထိုင်းမဲ့လိုင်းတွေမှာ3-5လိုင်းရှိတယ်ဆုံးလင်းကလိုက်ရှိတယ်တလားရဖြတ်တလားရပြတ်ပြီတလားရဖြတ်တလားရပြတ်ပြီအဲလိုဖြစ်နေအောင်ဖြစ်ဖြစ်နေခါကြတော့ဟိုကအစိုးရလိုင်းမှာယူထားတဲ့ဥစ္စာတွေကိုခလုတ်ဖြတ်တော့ပြတ်တော့နေရှိတယ်မင်းချက်တွေမင်းချက်တွေဆိုလို့ဆက်တွေပါမောင်းပြီးတော့သူလောက်တယ်နောက်ပြီးတော့ဆိုလာပြားတွေထောက်ပြီးတော့သူအလောက်လောက်အာမီးတွေဖြတ်ပြေးတဲ့ခါကြတော့ဆိုလာပြားနဲ့အလောက်လောက်လောက်တယ်နောက်ပြီးတော့အဲမီးချက်တွေမောင်းပြီးတော့သူအလောက်လောက်ကြအခုလက်ရှိအနေအထားရှီကိုကိုမှာရှီကိုကိုတို့ဒီကဲဟိုလိုထားတိုင်းမှာနေကြမှာဆိုရှောက်ပါတော့ဒီကစီနိုယုံကြီးအများကြီးရှိတယ်မှာအဲဒီလောက်ကြီးရက်သွားတာသူလည်းပါမြင်လည်းပါတူးချက်မြဲတူးချက်အဲအဲ့လိုမျိုးအပိုင်းနေရှိတယ်သူတို့ကလုပ်ငန်းကသူတို့ကလုပ်ငန်းလုံမြဲလုပ်နေတာပဲ
ထိုင်းဘက်ကအင်တာနက်နဲ့မိုဘိုင်းဖုန်း signal cable line တွေကိုဖြတ်တောက်လိုက်ပြီဖြစ်ကြောင်းထိုင်းနိုင်ငံကအမျိုးသားအတန်လွင့်ဌာနနဲ့ဆက်သွယ်ရေးကော်မရှင်ကမေလ9ရက်နေ့တုန်းကသတင်းထုတ်ပြန်ခဲ့ပါတယ်တက်ခရိုင်ဖော့ဖရာမြို့နယ်မလမမြို့နယ်တွေကနေတဆင့်မြန်မာနိုင်ငံဘက်ကိုပေးထားတဲ့အင်တာနက်ဆက်သွယ်ထားတဲ့ cable ကြိုးလိုင်းပေါင်း69လိုင်းရှိတဲ့အကြောင်းနဲ့အခုလိုမျိုးဆက်သွယ်ပေးထားတဲ့အင်တာနက်လိုင်းကတာဝန်ရှိသူတွေအနေနဲ့တရားမဝင်ပေးထားမှုတွေကို15ရက်အတွင်းအားလုံးဖြတ်တောက်ရမယ်ဆိုပြီးအကြောင်းကြားစာပေးပို့ထားတယ်ဆိုပြီး အမျိုးသားအတန်လွင့်ဌာနနဲ့ဆက်သွယ်ရေးကော်မရှင်ကပြောဆိုထားပါတယ်။အဓိကကတော့အွန်လိုင်းလိမ်လည်ခိုင်းနေတဲ့ရာဇဝတ်ခိုင်းလူပုံကူးမှုတွေလုပ်နေတဲ့ရွှေကုတ်ကိုနဲ့ KK ပတ်နေရာတွေကိုပေးထားတဲ့အင်တာနက်နဲ့ဖုန်းလိုင်းတွေကိုထိုင်းနိုင်ငံဘက်ကဖျက်တောက်လိုက်တာလည်းဖြစ်ပါတယ်။အခုအခါမှာတော့အင်တာနက်ဖျက်တောက်မှုတွေကအသက်ဝင်လာပြီးဖြစ်တာကြောင့်အဲ့ဒီနေရာဘက်ကလူလူတွေလည်းထိုင်းဘက်ကအင်တာနက်လိုင်းတွေမိုဘိုင်းဒေတာတွေမရတော့ဘူးလို့လည်းဆိုပါတယ်။မကြာသေးခင် AB လကမြောက်ရီမြို့မှာတိုက်ပွဲတွေဖြစ်ပွားပြီးရွှေကုတ်ကိုမြို့စ်ကလောင်းကစားလုပ်ငန်းတွေကိုအကာအကွယ်ပေးထားတဲ့နေကားဆောင်တပ်ကဖိအားပေးခံရတာတွေရှိလာပါတယ်။ငွေလိမ်လုပ်ငန်းမှာအဓိကပါဝင်သူတွေထဲမှာကရင်ပြည်နယ်နေကားဆောင်တပ် BGF ခေါင်းဆောင်၃ဦးပါဝင်နေဆိုပြီးUnited States Institute of Peace USIP အဖွဲ့က AB လ22ရက်နေ့မှာထုတ်ပြန်ထားပါတယ်။ဒါပေမဲ့ online လိမ်လည်ခိုင်းနေတဲ့လုပ်ငန်းတွေကတော့အာဏာပိုင်တွေနဲ့ BGF တွေရဲ့အကူအညီနဲ့ဆက်ပြီးတော့လုပ်နေတာဖြစ်တယ်လို့လည်းဒေသခံတွေကဆိုပါတယ
်။ဟုတ်တယ်ဆိုတော့ကအစိုးရကတရားဝင်ပါဝင်ပြီးတော့ပူးပေါင်းလုပ်နေတာ။အဖိကျက်ကောင်းဆောင်အနေနဲ့အစိုးရကကောင်းဆောင်အနေနဲ့ပူတာပူတာရဲ့ဘလို့မှရက်တန့်လို့မရဘူးလေ။သူတို့တရားဝင်သိနေတာ
2022ခုနှစ်ဂျွန်လ6ရက်နေ့ကစပြီးအွန်လိုင်းလောင်းကစားလုပ်ငန်းများရှိရာရွှေကုတ်ကိုမြို့သစ်နဲ့အင်ဂျင်ဆိုင်စတဲ့နေရာတွေကိုထိုင်းနိုင်ငံဘက်ကပြည့်စစ်နဲ့အင်တာနက်လိုင်းများဖျက်တောက်ခဲ့ပေမဲ့2024ခုနှစ်မတ်လမှာပုံမှန်အတိုင်းပြန်လည်လဲပတ်နေတာတွေ့ရတယ်ဆိုပြီးဒေသခံတွေကဆိုပါတယ်။အခုအခါမှာတော့ထိုင်းဘက်ကတင်းတင်းကြပ်ကြပ်ကင်တွယ်ပြီးဖျက်တောက်တာတွေလုပ်ခဲ့တာဖြစ်ပါတယ်ရှင်။
စစ်ကောင်စီလက်ထက်မှာအထင်ကွန်မဲ့လာတဲ့ရွှေနဲ့ဓာတ်သတ္တုဒုဖော်မှုတွေတစ်ထုတ်လုပ်မှုတွေကြောင့်ညီရနဲ့တစ်တော်ဆုံးရှုံးမှုပမာဏဟာဆွေးရင်စရာအခြေအနေနဲ့ချုပ်နေရာကြောင်းတဘာဝပဝင်ကျင်ထိမ့်သိမ့်နေသူတွေနဲ့သုတေသနပညာရှင်တွေကဇွန်လ9ရက်နေ့ချက်ရောက်တဲ့ကမ္ဘာပဝင်ကျင်ထိမ့်သိမ့်ရေးနေ့မှာသတိပေးပါတယ်။ရန်ကုန်ကသတင်းပေးပို့ချက်ကိုတော့ကိုသားညုံဦးပြောပြထားပါတယ်ရှင်။
မြန်မာနိုင်ငံဟာရွှေနဲ့ဓာတ်သတ္တုတူဖော်မှုတွေတစ်ထုပ်လုပ်မှုတွေကြောင့်မြန်မာနဲ့တက်တော်ဆုံးရှုံးမှုပမာဏများလာပြီးတော့ပဝင်းငင်ဆိုင်ရာနောက်ဆက်တွဲစုကြိုးတွေရင်ဆိုင်နေရပြီလို့ဂျွန်လ9ရက်နေ့မှာကြေညာတဲ့ World Environment Day ကမ္ဘာပဝင်းငင်ထိန်းသိမ်းရေးနေ့မှာပညာရှင်တွေကသတိပေးပါရယ်စီးပွားဖြစ်လာနေတဲ့ရွှေကိုနေရာနှံ့မှာတူဖော်နေတာကြောင့်မြေယာပျက်စီးမှုနဲ့အစိတ်အသည့်ညဉ့်ဉန်းမှုတွေဖြစ်လာနေပါရယ်အလားတူပဲတရုတ်နိုင်ငံရဲ့လူဝတ်ချက်ကြောင့်မြေရှားတက်တူတွေတိုးချဲ့ထွက်လို့ရင်းနဲ့မြေစီလောပျက်စီးမှုတက်တော်ပြုံးတိမှုနဲ့မြေယာပန်ဆိုင်မှုဆုံးရှုံးတာတွေကချင်မှာဖြစ်ပေါ်လာတယ်လို့ဆိုပါတယ်။မြေရှားတက်တူပါဝင်ကချင်ပြည်နယ်တွင်းကသဘောပတ်ဝန်းကျင်ကိစ္စတွေမှာပါဝင်ဆောင်နေသူတူကသူ့ရဲ့အမြင်ခုလိုပြောပါတယ
်။ဒီသူ့ရဲ့အိချနေတဲ့လူမှုအစိုက်အမြင်လဲလူကြီးကြောင့်ပေါ်တော့အဖြစ်ချင်းအဖွဲ့ကြီးကွဲကြတာပေါ့။အဲတချို့ဟာတွေလည်းသူတော်ကြီးကြီးအမောင်များတဲ့ခါကျတော့ရောကြီးအနေနဲ့ပြေးရအောင်လက်ခံတဲ့အခွင့်နဲ့ဒါလုံးဝလက်မခံတဲ့အခွင့်ဆိုပြီးသာယာနေတဲ့သူတို့တိုက်ညုံနေချင်းချင်းအခွင့်ကိုချင်းနေဖြစ်တာပေါ့တက်ကျူးမြေကြီးနဲ့ဖြစ်စီရတာပေါ့လုံမန်းကွန်ဒေတာရှိတဲ့ချောင်းမြောင်းအင်းအိုင်ဒီတက်ရှိတဲ့တို့ဟာအကုန်လုံးမျိုးသုံးကြောက်ဆိုချင်းနေဖြစ်နေတာပေါ့ဒီနေရာမှာသူတို့သူ့ကိုယ်လဲလို့ချင်းဒီလိုမျိုးအယောကြီးပေးရောင်းလိုက်တဲ့ဒီတရက်တကြီးမှဆရာမြင့်ကြီးခံရတာတွေလည်းရှိပါတယ်အများကြီးပါပဲ
ကချင်ပြည်နယ်မြကြီးနားမြို့ပေါ်မှာတော့ပုံမှန်မိုးရွာတဲ့အချိန်ဒီမှာရေကြီးရေရှမ်းတာဖြစ်ခဲ့လို့သဘောပတ်ဝန်းကျင်ပျက်စီးလာတဲ့အချိန်ဒီကိုဒေသခံတွေသတိပြုမိခဲ့ကြပါတယ်။စီလွတ်ပေါင်းလို့တူးဖော်နေတဲ့ရွှေတူးဖော်ရေးလုပ်ငန်းတွေကလည်းကချင်ပြည်နယ်ကဆလို့ ERI မြို့တကျောနဲ့တရင်းလာကြီးတိုင်းထဲမှာပေါ်များလာပါတယ်။မိုးပြည်နယ်ကသဘောပတ်ဝန်းကျင်ပညာရှင်တူကလည်းသူ့ရဲ့အမြင်ခုလိုပြောပါတယ
်။ဟုတ်ဆောက်ကြည့်ပြီးတော့သဘောပတ်ဝန်းကျင်အတွက်ဒါပေသိသိနဲ့ယူဆိုင်မဲ့လူတွေကအားနည်းသွားပြီ။သူရင်ကြလို့ပြောနေတာတကယ့်ကိုသူရင်ကြပဲဒါပေမဲ့ဘယ်လိုလုပ်အောင်လဲဆိုတော့ဒီထက်ကြီးကြီးတဲ့ပြဿနာကဟိုရှိသေးတော့ခါကြတော့ဟိုအများစုကဒီကိစ္စတွေကိုအယုံမဆိုင်ကြဘူးပေါ့နော်တက်နိုင်တဲ့ဘက်ကနေပြီးတော့ဟောဝင်ပြီးတော့လုပ်တော့ကို့ဆိုးတာပေါ့နော်ဥပမာလက်နဲ့ကင်ပြီးတော့အကုန်လုံးတိုက်ကြမှာမဟုတ်တဲ့ကြာအဲ့တော့ဟိုဒီပြည့်ချမ်းမှာပါတီလုပ်ပြီးလို့ရလဲပါတီလုပ်နိုင်တယ်ဆိုရင်ဒီကလုပ်ဖို့ပြောတယ်ပေါ့
စနစ်မကျတဲ့သဘောအတရားစတာထုတ်လုပ်မှုတွေအားလုံးဟာစစ်ကောင်စီလက်နက်ကိုင်ဖွဲ့တွေနဲ့တိုင်းသာစုမှုနယ်မြေအားလုံးနှိပါးမှာဖြစ်နေတာပါအခုဒီ2024ကမ္ဘာပတ်ဝန်းကျင်ထင်းသိမ်းရေးရဲ့ဆောင်ပုဒ်ကလည်းမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုထင်ရနေတယ်လို့ပညာရှင်တွေကပြောပါတယ်မြေအားပြန်လည်ထူထောင်ရေးတဲကန်နေရနဲ့မိုးကောင်ရေရှားမှုကိုခံနေရရှိရေးဆိုတဲ့ဒီနှစ်ရဲ့ဆောင်ပုဒ်အတိုင်းပဲမြန်မာနိုင်ငံကလည်းဒီလိုအခြေအနေတွေကနေပြီးတော့ရုံထွက်နိုင်ဖို့စင်ခေါ်မှုတွေရှိနေပါတယ်မြေဟာနိုင်ငံရေးစီးပွားရေးလူမှုရေးသဘောပတ်ဝန်းကျင်လူခွင့်ရေးတွေနဲ့ပတ်သက်ဆက်နွယ်နေတယ်လို့ Insight Research Corner ကအမှုဆောင်ဒါရိုက်တာဒေါက်တာလွင်လွင်ဝေကပြောပါတယ် မိယာကြောင့်နေမည်စိုးမိုးမှုအပြိုင်ဆိုင်ပြိပခအရင်မြစ်အပြိုင်ရယူခြင်းတဲ့ပြိပခနဲ့ဖွံ့ဖြိုးရေးစီမံကိန်းရဲ့နောက်ဆက်တွဲပြိပခတွေဖြစ်လာရတယ်လို့သူကပြောပါတယ်
။2023မှာဘလောက်ထိမြန်မာနိုင်ငံရဲ့ဘာဝစစ်တော်ကြီးဆုံးရှုံးလာလဲဆိုရင်190ပေါ့နော်ကီလိုဟက်တာဆုံးရှုံးနေတာမျိုးဖြစ်တယ်။အဲ့ဒါမြန်မာနိုင်ငံဒီတာလီနာပြည်ကပို့ပြီးပူလာတယ်ပို့ပြီးထောက်လာတယ်ပေါ့နော်။အဲ့ဒါတွေကဒီစစ်တော်ဆုံးရှုံးမှုနဲ့သွားပြီးတော့ဆက်နွယ်ရမျိုးဖြစ်တယ်ပေါ့နော်။ဒါပေမဲ့ပေါ့ဝင်ဆိုင်ရာမမများတာမှုတွေကိုလူဖွဲ့စည်းကြပဲပေါ့နော်။တုံ့ပြန်ခံစားရတာမျိုးဖြစ်တယ်နော်။
မီးယာမှာနိုင်ငံရေးဆိုင်ရာသဘောတူညီမှုတွေလည်းမရှိတဲ့အတွက်မီးယာပြဿနာအပါအဝင်သဘောအပဝင်ညင်ဆိုင်ရာစီမံခန့်ခွဲမှုတွေအားနည်းချက်ဖြစ်လာတယ်လို့သူကပြောပါရယ်။ကချင်စကိုင်းမန္တလေးတိုင်းတွေမှာတူဖော်ခဲ့တဲ့ရွှေအပါဝင်သတ္ထုတူဖော်မှုဟာ2015မှာမီးဟက်တာပေါင်း9000ကျော်ရှိပြီးတော့အာဏာသိမ်းမှုနောက်ပိုင်းမှာဒီထက်များလာတယ်လို့2022ကစစ်တမ်းတချို့မှာဖော်ပြခဲ့ပါရယ်။မီးရှာသတ္ထုထုတ်လုပ်မှုဟာလည်း2021မှာတန်ကျင်း 19,500 ပဲရှိပေမဲ့2023ခုနှစ်မှာတော့တန်ကျင်း 41,800 အထိတိုးလာခဲ့တယ်လို့သိရပါရယ်ကချင်ထူးဒေသတစ်ကချောင်းမြောင်းရင်းနမူနာတွေကိုစစ်ဆေးကြည့်ခဲ့တဲ့ရလဒ်အရဆိုရင်အဆစ်တက်လွန်ကဲပြီးတော့အာဆနစ်ပါဝင်မှုပမာဏလည်းများနေတယ်လို့ Inside Research Corner မြန်မာသုတေသနအဖွဲ့ကဖော်ပြထားပါရယ်ခင်ဗျာ
အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုတစ်လှည့်တင်ပြပါမယ်ရှင်တောင်ထုပ်ပင်လယ်တင်းမှာအန္တဝါပတ်ဝန်းကျင်ကိုအဆိုးရွားဆုံးအလင်းမြန်ဆုံးထိခိုက်မှုတွေဖြစ်အောင်တရုတ်ကလုပ်နေတယ်လို့နိုင်ငံတကာကပြောပါတယ်တရုတ်ကဒါကိုညှင်းဆုပ်ပြီးတစ်ဖက်ကိုပြန်လက်ညှိုးထိုးတာပါအသေးစိတ်ကိုတော့အချက်လက်အခြေခံပြီးမှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာတင်ဆက်ထားပါတယ်ရှင်
တောင်ထုပ်ပင်လယ်ပတ်ဝန်းကျင်ထိခိုက်မှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ဖိလစ်ပိုင်ကတောင်းဆိုထားပါတယ်။အဲဒီမှာတန်နာကြောက်တန်းတွေဆူဆူရွရွထိခိုက်ပျက်စီးနေတဲ့ဂျိုရူးကဓာတ်ပုံတွေကိုဖိလစ်ပိုင်အစိုးရကပြပြီးတော့တရုတ်ဟာအန်ဒဝါဂေဟာစနစ်ကိုဖျက်ဆီးနေတယ်လို့ဆွဆွဲသွားပါတယ်။ဒီလိုပတ်ဝန်းကျင်ထိခိုက်မှုဖြစ်စေတဲ့ဆိုတာကိုတရုတ်ကငြင်းဆိုပြီးတော့ပိုင်နဲ့အငင်းပွားနေတဲ့စပရက်လီကျွန်းစုတွေကတီတူကျွန်းတရုတ်လိုအခေါ်ကျုံရွယ်တောင်ကိုပိုင်ဆိုင်ဆောင်တရုတ်ကထပ်ပြောပါတယ်ဖိလစ်ပိုင်ဟာတရုတ်ပိုင်ကျုံရွယ်တောင်မှာတရားမဝင်လာနေရယူထားပြီးတော့ဘေးကရေပြင်ထဲမှာမကြာခဏလှုပ်ရှားနေပါတယ်အဲ့ဒီရေပြင်ထဲမှာပတ်ဝန်းကျင်ထိခိုက်မှုဖြစ်တယ်ဆိုရင်ဒါဖိလစ်ပိုင်ချက်မှာပဲတရုတ်ကမဟုတ်တန်းတရားဆွဆွဲနေမယ်အစားကိုလိုရက်ကိုကိုပြန်သုံးသပ်ရပါမယ်လို့တရုတ်အစိုးရပြောခွင့်ရဝမ်ဝမ်ဘင်းကပြောပါတယ်သူပြောတာမှားပါတယ်တောင်တရုတ်ပင်လယ်ထဲမှာညစ်ထစ်အောင်အများဆုံးလုပ်တာတရုတ်ပါတရုတ်အစိုးရကလူလုံကျွန်းတွေတိဆောက်တောင်တွေဖော်ငါးလွန်ကျွန်းဖန်နေပတ်ဝန်းကျင်ကိုဆူဆူရွရွထိခိုက်စေပါတယ်တောင်တရုတ်ပင်လယ်ထဲကအန်ဒဝါပတ်ဝန်းကျင်အခြေအနေကြာဆင်းရတာမှာအများဆုံးကတရုတ်ကြောင့်ဖြစ်တယ်လို့အာရှအန်ဒဝါဝန်းကျင်ပွင့်လင်းမြင်သာရေးအစပြုလှုပ်ဆောင်မှုအဖွဲ့ AMTI ကတွေ့ရှိခဲ့ပါတယ်တရုတ်ဟာလူလုံကျွန်းတွေတိဆောက်တာခုံကောင်ကြီးတွေဖမ်းဆီးရတွေလှုပ်ဆောင်ပြီးတော့တန်နာကြောက်တန်းဧကပေါင်း 2,000 ကျော်မကောက်ဖျက်ဆီးဒါမှမဟုတ်အကြီးအကျယ်ဖျက်ဆီးစေခဲ့တယ်ဆိုတာ AMTI အဖွဲ့ကဂျူရုကနေတရားစောင့်ကြည့်ပြီးမှကောက်ချက်ချခဲ့တာပါတောင်တရုတ်ပင်လယ်မှာတရုတ်ကနယ်မြေပိုင်ဆိုင်မှုပြောနေတာတွေကိုဟိတ်မြို့မှာရှိတဲ့နိုင်ငံတကာခုံတမာတိယုံကပဲချပါတယ်တရုတ်ရဲ့လူလုံကျွန်းတိဆောက်ရေးတွေကြောင့်တန်နာကြောက်တန်းတွေလူသမိုင်းမှာအမြန်ဆုံးနှုံးနဲ့ပျက်စီးကုန်ကြရတယ်လို့ပညာရှင်တွေကတရားခွင်မှာထွက်ဆိုပါတယ်။အန်ဒဝါပတ်ဝန်းကျင်ကိုကာကွယ်စောင့်ရှောက်ရမယ်ဝတ္တရားပါဝင်ပင်လယ်ဗေဒဆိုင်ရာကုလသမဂ္ဂဗတိညင်ပါပြဋ္ဌာန်းချက်အများပြားကိုတရုတ်ကချိုးဖောက်ထားတယ်လို့ဟိတ်မြို့ခုံတမာတိယုံကပြောကြပါတယ်ရှင်။
ဒီလိုမှားမှန်မသေးကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်လက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုရင်တော့ VOA ရဲ့ Polygraph ဝက်ဘ်ဆိုက်မျက်နှာ polygraph.info မှာတွေ့ရောက်ကြည့်ရှုနိုင်ကြပါတယ်ရှင်
။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube ဆာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube ဆာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ်။
ခုရနိုင်ငံတကာသတင်းဆောင်မတပုတ်ကိုဆက်ပြီးတော့တင်ပြပါမယ်ရှင်။ရုရှားချွတ်ချော်စစ်ဆတင်ပြီးနောက်ပိုင်းယူကရိန်းနိုင်ငံသား9သိန်းလောက်အမေရိကန်မှပြောင်းရွှေ့နေထိုင်ကြတယ်လို့အမေရိကန်အမိမြေလုံခြုံရေးရဲ့အချက်လက်တွေမှာဖော်ပြပါတယ်။ရွှေ့ပြောင်းနေထိုင်သူယူကရိန်းတွေအတွက်အခက်အခဲဆုံးကစစ်မှန်ရေးဆောင်ရှောက်မှုနဲ့အလုရှာရတာပဲဖြစ်ပါတယ်။ ကော်လိုရာဒိုပြည်နယ်ကမြို့လေးတစ်ခုမှာတော့ယူကရိန်းနိုင်ငံကရွှေ့ပြောင်းနေထိုင်ခဲ့သူဆရာဝန်တယောက်ကတခြားလူအပ်သူတွေကိုပြန်ပြီးတော့ကူညီပေးနေပါတယ်။ VOA သတင်းထောက်ဆာဗစ်လာနာပရစ်စတင်စကာပေးပို့တဲ့သတင်းလွှာကိုမိုက်အသံစင်တင်ဆက်ထားပါတယ်ရှင်။
အမေရိကန်ပြည်အစုကော်လိုရာဒိုပြည်နယ်ဒန်ဗာမြို့ကစီကံတစ်ခုမှာယူကရိန်းနိုင်ငံကရွှေ့ပြောင်းနေထိုင်တဲ့လီယန်နာမာရီယန်ကိုအလုပ်လုပ်ကိုင်နေပါလေ။ယူကရိန်းနိုင်ငံဗီနီချီယာမြို့မှာစီကံတစ်ခုမှာအလုပ်လုပ်ကိုင်ခဲ့ရကနေအခုအမေရိကန်ပြည်အစုကိုပြောင်းလာတဲ့အချိန်မှာလေအလားတူစီကံအကူအဖြစ်အလုပ်လုပ်ကိုင်နေပါလေ
။နော်ရန်ကူနော်နော်ဘရလေကာဂျီယာနာ
တနေ့မှာတီတာရန်ကိုကကျမစီကိုဖုန်းဆက်ပါတယ်။ကျမမှာစေးပညာဘွဲရထားတာကိုသိတော့စေကမ်းမှာအလုပ်ပေးမယ်လို့ပြောပါတယ
်။အယ်လီတီတရန်ကိုကလွန်ခဲ့တဲ့နှစ်20လောက်တုန်းကယူကရိန်းနိုင်ငံကနေအမေရိကန်ပြည်ထောင်စုစီကိုပြောင်းရွှေ့နေထိုင်လာခဲ့သူဖြစ်ပါလေ
။ Для мене дуже важливо було допомогти людині,
яка ယူကရိန်းကနေအခုမှရောက်သူတွေအင်္ဂလိပ်စကားကောင်းကောင်းမပြောနိုင်သေးသူတွေကိုကူညီဖို့ကိုကျွန်မအလေးထားလှုပ်ဆောင်ပါတယ်။
အော်လနာကောအယ်လီဒီဒရန်ကိုကကော်လိုရာဒိုပြည်နယ်ဒန်ဗာမြို့ရဲ့အနောက်မြောက်ဘက်အာဗီဒာမြို့မှာအာဗီဒာဝက်စ်မိသားစုစည်းကမ်းတစ်ခုကို2021ခုနှစ်ခေတ်ကစတင်ဖွင့်လှစ်ခဲ့ပါလေ။ဒီစည်းကမ်းကိုလာစဉ်လူနာအယောက်900လောက်လာကြပြီးတော့လူနာအားလုံးရဲ့80ရာခိုင်နှုန်းကယူကရိန်းတွေဘွားတွေဖြစ်ကြပါလေ။
နမလည်း
ကျမတို့ဒီကိုရောက်တော့ဘာသာစကားမပြောတတ်တာနဲ့ကျမရဲ့စောက်ရှောက်မှုမရှိတဲ့ပြဿနာတွေနဲ့ကြုံရပါတယ်။အီလီကကျမတို့ကိုအများကြီးကူညီပေးခဲ့ပါတယ်။ဘာလို့ရမလဲဆိုတာကိုလည်းညွှန်ပြခဲ့တယ
်။ Ukraine ဘယ်လို problem is tesco
ယူကရိန်းနိုင်ငံမှာကလေးကကျမမှာတွေ့ထွေးရှိခဲ့တာလေ။အခုအိုလီနာရဲ့အကူအညီနဲ့ကျမတို့အစေးရသွားပြီ
။သူတို့ဘာသာစကားယူကရိန်းကိုပြောချင်တဲ့စိတ်ကျမရေးဆိုင်ရာအကူအညီလိုအပ်နေတဲ့လူနာတွေကလေဒီစည်းကမ်းကိုလာကြတဲ့အကြောင်းသူနာပြုဆရာမဟယ်လီနာကန်ဒူကပြောပါလိမ့်
။ဒုစဘာတော့ concreto schema ukraine
လူနာတော်တော်များများကယူကရိန်းအရှေ့ပိုင်းဖြစ်တဲ့ Donetsk, Kharkiv, Luhansk စတဲ့ဒေသတွေကလာကြတာပါစိတ်ဓာတ်ရရတွေနဲ့ရောက်လာကြတဲ့အတွက်သူတို့ဘဝကခက်ခဲပါတယ
်။စိတ်ဓာတ်ရရတဲ့လူတွေကိုမြင်ရတာစိတ်မကောင်းဘူးဆိုပြီးစေကမ်းပိုင်ရှင် LED တရန်ကိုကပြောပါလိ
မ့်။မနားဒူဂျဘူလစ်ဆာဆာရှိုဗီနာန
စ်အင်မတန်တမိုးရှိတဲ့လူအသက်တစ်ချောင်းကိုတော့ဆွလွန်ချင်တော့အောင်စိတ်ဓာတ်ရရခံစားနေရတာကိုမြင်ရတဲ့အတွက်အင်မတန်ကြေကွဲပြီပါတယ်။ကိုကိုကိုအဆုံးစီရင်လိုတဲ့လူတွေကိုဒီလိုခဲ့တဲ့နေ့နဲ့အတွင်းတွေ့လာရပါတယ်
။လူနာအများစုကအင်္ဂလိပ်လိုမပြောတတ်တဲ့အတွက်စိတ်ကျန်းမာရေးစစ်ဆေးမှုကိုယူကရိန်းဘာသာစကားနဲ့လုံနိုင်အောင်ပြင်ဆင်ပေးထားတဲ့အကြောင်းစေကန်ပိုင်ရှင်အယ်လီတီတရန်ကိုကပြောတာပါ
Metakosh chimo pacientiv yak zhit z dnya na den
တရချင်းစီဘလို့အသက်ဆက်ရှင်ရမလဲဆိုတာကိုလူနာတွေကိုသင်ပေးပါတယ်အနာဂတ်အကြောင်းကြိုတွေးပူရင်စိုးရိမ်တော့ကရောက်ပါမယ်အတိတ်အကြောင်းပြန်တွေးပူရင်စိတ်ချယောဂရနိုင်ပါတယ
်ဒီစေကန်မှာဝန်ထမ်း၁၀ယောက်ထဲမှာ9ယောက်ကယူကရိန်းတွေပါတယ်ဖြစ်ကြပါတယ်အလုတ်တင်တွေထဲမှာလေယူကရိန်းတွေဘာတွေပါဝင်ကြတာပ
ါ
စေဘဆိုင်ရာပညာရေးရှိထားရင်ဘွဲလက်မှတ်တွေကိုလှုပ်မပစ်လိုက်ပါနဲ့စေဘဆိုင်ရာတည်ယူထားတဲ့သူတိုင်းအလုတ်ရှာနိုင်မယ်လို့ကျွန်မမျှော်လင့်ပါတယ
်ကော်လိုရာဒိုပြည်နယ်မှာနောက်စေကန်တစ်ခုထပ်ဖွင့်ပြီးတော့ယူကရိန်းတွေဘာတွေပုံများများအလုတ်ခတ်နိုင်ဖို့ကိုလည်းသူကမျှော်လင့်ထားတာဖြစ်ပါတယ်ရှင်
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မျက်ဖန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA America အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင်အခုဒုတိယပိုင်းမှာတော့ဂျန်စီအက္ဆာအစီအစဉ်တို့ကိုမကြာခင်မှာနားဆင်ကြည့်ရှုချက်ရမှာဖြစ်ပါတယ်အခုရင်းဆုံးတော့အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်ကိုတင်ပြပါမယ်ရှင်ညီနောင်သုံးဖွဲ့ရဲ့တစ်တုံညာနှစ်ခွန်ဆစ်စင်ရဲ့အောင်ပွဲသတင်းတွေချခဲ့ရပြီးတဲ့နောက်အလားတူအောင်ပွဲသတင်းတွေထက်ဒေတာရင်းနဲ့ဒေါ်လာရင်းအင်အားစုအချင်းချင်းကြားသဘောကွဲလွဲမှုတွေပြည်ပခသတင်းတွေကိုပိုပြီးကြဲကြဲလောင်လောင်ကြားလာရပါတယ် ဒီပြည်ပခရိကစစ်ကောင်စီဆန့်ကျင်ရေးကိုဘလောက်ထိခိုက်နိုင်မှာတလဲပြည်လည်နိုင်မဲ့လားလာရောရှိနိုင်ဘလို့ရှိနိုင်မှာလဲဆိုတာကိုဒီသတင်းပတ်အဲဒီတန်းနဲ့ဆွေးနွေးခန့်အစီအစဉ်မှာဥကျော်စန်တာကိုမမျှသစင်အောင်ကမင်းမြန်ဆွေးနွေးထားပါတယ်ရှင
်မင်္ဂလာပါဥကျော်စန်တာရှင
်မင်္ဂလာပါညီ
မလူတော်လှန်ရေးကအရှင်ရက်သွားတယ်လို့ပြောလို့ရမလားဟိုတိုက်ပွဲအောင်နိုင်နေဆိုတဲ့သတင်းတွေထက်တော်လှန်ရေးအင်အားစုအချင်းချင်းပဋိပက္ခဖြစ်တဲ့သတင်းတွေပဲပို့ပြီးတော့ကြားနေရပါတယ
်ဒီစစ်ကောင်စီကိုဆန့်ကျင်တဲ့တော်လှန်ရေးတဲမှာအရှင်အမြင့်ဆုံးတော်လှန်ရေးကာလဟာ2028ရှမ်းမြောက်စစ်စင်ရေးဖြစ်ပါတယ်ဆိုတော့အဲ့စစ်စင်မှာအောင်မြင်မှုတွေစိတ်ရရှိခဲ့ပြီးတော့အဲ့စစ်စင်ရေးအလွန်ကာလမှာတော့နည်းနည်းနှေးသွားတယ်ဆိုတဲ့သဘောတွေ့ရပါတယ်ဆိုတော့အဲ့တိုက်ပွဲတော်လှန်ရေးအောင်မြင်မှုတွေစိမ့်ပိုက်နိုင်မှုတွေနှေးတာနဲ့အမျှတစ်ဖက်ကလည်းပဲပဋိပက္ခတွေပေါ်လေဒေသတွင်းအချင်းချင်းပဋိပက္ခတွေကလည်းသတင်းကျဲလာတယ်ဆိုတော့အဲ့သတင်းမှေးမိန်သွားတယ်ပေါ်လေဒီနေ့ဖြစ်ပြန်တိုက်ပွဲသတင်းက
အချိန်နှေးသွားတယ်တော့မဟုတ်ဘူးပေါ့
အရှင်တော့မနှေးဘူးထင်ပါတယ်တိုက်ပွဲကတော့ဖြစ်နေရပါရဲ့ခိုင်ဘက်မှာဆိုလဲအဲ့ဟာနဲ့ဆက်တဲ့ဇက်တိုက်နေရသိနေဂရန်နီမှာဆိုရင်လည်းပဲတိုက်ပွဲတွေဖြစ်ပြီးတော့သိနေပါရဲ့ KIA ကချင်းလဲမြောက်ပိုင်းမှာသိနေရရှိပါတယ်ထို့အတူချင်းဘက်မှာလည်းဖြစ်နေဆိုတော့နိုင်ငံအနှံ့မှာတိုက်ပွဲတွေကတော့ဖြစ်နေတယ်သိနေရတော့ဖြစ်ပါတယ်ဒါပေမဲ့ကျွန်တော်ကစီရေးအဖြစ်ပြောနေတာကကျွန်တော်သတင်းသမားဆိုတော့သတင်းတွေကိုအခြေခံပြီးတော့ပြောရတာဖြစ်ပါတယ်အဲ့တော့တော်လှန်ရေးသတင်းတွေတိုက်ပွဲသတင်းတွေကလည်းမှိန်ပြီးတော့ပြည်ပခသတင်းတွေများလာတယ်လို့ပဲပြောမှာဖြစ်ပါတယ်အဲ့တော့စစ်ကောင်စီကလည်းပဲရှမ်းမြောက်ပြည်ပခမှာတရုတ်ကဂျာဝင်စစ်စပ်ပြလိုက်တော့တစ်ဖက်ကတိုင်းရင်းသားအင်အားစုတွေကသူတို့လိုအပ်တဲ့လူချင်းတွေကိုတသိဒေသအဖြစ်ရရှိပြီးတော့ညင်သွားကြတဲ့အခါမှာစစ်ကောင်စီဟာကျန်တဲ့ဒေသတွေကိုလည်းပဲသူတို့ဇနစ်တကျပြန်လည်ခရုခံဖို့ကြိုးပမ်းလာနိုင်တယ်ရှမ်းမြောက်မှာလို့အငိုက်မိပြီးတော့အဖမ်းခံရတဲ့မျိုးအကြခံရတာဆွန့်လှရတာသိမရှိတော့ဘူးပေါ့လေအဲ့ဒီသဘောမျိုးကြောင့်နည်းနည်းတိုက်ပွဲဟာရင်းဆိုင်မှုတွေအပြန်လှန်ရင်းဆိုင်မှုတွေရှိနေတယ်လို့ပဲသတင်းတွေအရပြောမှာဖြစ်ပါတယ်အဲ
့ဒီအချင်းချင်းပဋိပက္ခတွေကိုဟိုဘယ်လိုကင်တွယ်ဖြေရှင်းမှာမလဲအချိန်မီပြည်လည်းမှုရပါမလား
ဒီပဋိပက္ခတွေဟာတကယ်တော့စစ်ကောင်စီကိုဆန့်ကျင်တဲ့တိုက်ပွဲမတိုင်မီနေတဲ့အဖြစ်နေခဲ့တယ်ပေါ့လေဆိုတော့ဒီကိစ္စဟာငုံရှိုးနေပြီးတော့စစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်မှာသူတို့ဘုံယီမန်းရက်ဖြစ်တဲ့စစ်ကောင်စီဖြုတ်ချရေးအတွက်သူတို့တိုက်နေရတာဖြစ်ပါတယ်။ဆိုတော့အဲ့ဒီယီမန်းရက်ကိုမျက်ခြေမပြတ်ဖို့အရေးကြီးတယ်ဆိုပြီးတော့နိုင်ငံသားသုံးသပ်သူတွေကလည်းရေးကြတယ်။သို့သော်လည်းပဲတစ်ချိန်တည်းမှာအများအားသတိပေးတာကတော့အချင်းချင်းပဋိပက္ခတွေပေါ့လေသူကဟိုသူတို့က sub national conflict တွေပေါ့လေအဲ့မှာလူမျိုးစုပဋိပက္ခတွေနေနေပေါ့မှုဒါတွေကိုသိပ်ပြီးတော့လေနဲ့ထားပြီးတော့စဉ်းစားဖို့လည်းဆိုပြီးထောက်ပြကြတာလည်းရှိပါတယ
်ဒီရခိုင်ဘက်ကအခြေအနေရပါဘူ
းအဲ့ဒီဒေသတွင်းမှာဖြစ်နေတဲ့ပဋိပက္ခတွေတဲ့မှာရခိုင်မှာဖြစ်လာတဲ့ပြဿနာဟာအဆိုးဆုံးနဲ့အကျယ်လောင်ဆုံးဖြစ်နေပါတယ်ဘာကြောင့်လဲဆိုတော့ဒီပဋိပက္ခမှာနိုင်ငံတကာပုံမူအာရုံစုစည်းမှုရှိတယ်တချိန်တုန်းကဒီကိစ္စဟာ ICJ ထိရောက်ခဲ့တယ်ကမ္ဘာကနေပြီးအာရုံစုစည်းခဲ့တဲ့အမှုကြီးဖြစ်ခဲ့တယ်ဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့သိပ်ပြီးတော့အကဲဆက်တယ်ပါ very sensitive တရားတစ်ခုဖြစ်လိုက်တဲ့အုံနဲ့ထားပြီးပြောကြတာရှိပါတယ်ဒါပေမဲ့ကျွန်တော်ဗီဒီယိုကအဲ့ဒါကိုစားညူအချမ်းနေရတယ်မိထားတဲ့အထက်မှာအေးအေးခေါင်းဆောင်ဘုရုပ်ထွန်မြတ်နိုင်ငံပြောတာကြားပါတယ်သူတို့ကအတက်တည်းဆုံးထင်းပြီးတော့သူတို့လုပ်တယ်သူတို့ရက်ကြီးကဘယ်လုပ်တယ်ဆိုတော့သူတို့ပြောတဲ့အတိုင်းဆိုရင်တော့သူတို့ဟာအတက်နိုင်ဆုံးဒီကိစ္စကိုပြည်လဲအောင်လုပ်မယ်နောက်သူပြောတဲ့အထက်မှာကျွန်တော်တခုစီထားမိတယ်ဒီဒီခိုင်ပြည်နယ်မှာမွတ်စလင်ဘာသာဝင်တွေနေတာဟာဘုရားမောင်တော်မှာများပြီမဲ့မြောက်ဦးတို့ကြောက်တော်တို့တခြားမျိုးနယ်တွေပေါ့လေအမင်းများတို့နောက်သံတွဲအများကြီးပါပဲကြောက်ဖြူပြန်ပြဲအဲ့ဘက်မှာလည်းရှိပါတယ်သူတို့တွေသားမှာအဲ့လိုဖြစ်ဖြစ်နေဘုရားတော်မောင်တော်မှာကများများရှိရဲဆိုတော့လည်းပဲဒါလည်းစဉ်းစားကြရပေါ့လေအဲ့ဒီဒေသလူတွေမှာဘာများအထွေထူးမြန်မာကျရှိနေလို့ဘယ်လိုဖြစ်နေရတာလဲကျန်တဲ့ဘက်မှာတော့ဘယ်လိုမဖြစ်ခဲ့ပါလားဆိုတော့စဉ်းစားကြရလဲဖြစ်ပါတယ်တချို့အထောက်ထားတွေကတော့သဘောထားတင်မာတဲ့လူတွေလည်းရှိတယ်သူတို့ကဒီအခြေအနေမှာသူတို့လူချင်းတဲ့ဆန္ဒပြည်မြောက်အောင်မြင်လိမ့်မယ်စစ်ကောင်စီနဲ့ပူးပေါင်းရင်အဆင်ပြေမလားလို့ထင်တဲ့လူတွေရှိတယ်အဲဒါကြောင့်အဲဒီဘင်္ဂလားဒေ့ရှ်မှာရှိတဲ့ရင်းညာဒုက္ခတဲ့စခန်းတွေမှာတော့သူတို့တပ်သားတွေစုနေရတယ်စုဆောင်နေရတယ်ရှိတယ်ဆိုတာပဲသတင်းတွေမှာလည်းကြားနေရပါတယ်ဆိုတော့နှစ်ဖက်လုံးအနေနဲ့ဒီဟာကိုငါတို့ရဲ့အဓိကယူမှန်းချက်ကဘာလဲ။ငင်းငင်းညံ့ညံ့နေထိုင်ဖို့အတွက်ဘာလဲဆိုတော့ထက်စဉ်းစားပြီးတော့ နားလည်မှုယူကြမယ်ဆိုရင်တော့အကောင်းဆုံးဖြစ်မယ်လို့ထင်ပါတယ်။နောက်ပေါ်ရင်တော့တကယ်တည်းဟာတကြီးကြီးနားဖြစ်နေမှာပဲ။ဆမ်းမြောက်မှာတရုတ်ကဝင်ရောက်စစ်ဆေးပြင်ဆင်ခဲ့ပေမဲ့တရုတ်ဟာလောလောဆယ်မှာရခိုင်ရေးမှသူကဝင်ပြီးတော့ပြောကျင်တဲ့ပုံစံမရှိဘူးလို့ယူဆရပါတယ်။ဆိုတော့ဒါဟာတချို့ကလည်းသုံးသပ်တယ်။တချို့ဆိုဘတ်လစ်နာရေးထားတစ်ချိန်ချိန်မှာတော့တရုတ်ကဝင်ပြီးတော့ပြောတော့မှာပဲ၊ကင်တော့မှာပဲဆိုတော့အဲ့ဒါကိုအခြေခံပြီးတချို့ကသုံးသပ်တယ်။အေးအနေနဲ့အဲ့လိုမတိုင်ခင်အင်အားကိုသုံးပြီးတော့ရပ်နိုင်တယ်မြအစင်းထားနိုင်ဖို့ကြိုပမ်းနေမယ်ပေါ့လေအဲ့လိုပြောကြပါတယ်သူတို့အပေါ်စီးရနေပြီဆိုရင်တော့တရုတ်ဝင်လာရင်လည်းပဲသူတို့ပြန်လျှော့ပေးမယ်လာလာတော့မမြင်ပါဘူးဆက်မြောက်မှလည်းပဲတိုင်းသားအင်အားစုတွေကစစ်ရှင်သားရလိုက်တာဖြစ်တယ်သူတို့စိတ်ပိတ်ထားတဲ့နယ်မြေကိုပြန်လွတ်ပေးရလို့တော့မကြားရပါဘူးခင်ဗျာ
နောက်တစ်ခုကဒီနိုင်ငံကအခင်းချင်းမှာပါစစ်ကောင်စီနဲ့တစ်ဖက်ကဟိုအတိုက်ခံဆန့်ကျင်ပဲအင်အားစုတွေနဲ့ပေါ့ဟိုသူတို့ရဲ့အလားအလာဘယ်ဟာအရေးတာနေရလို့ပြောနိုင်မလဲ
စစ်ကောင်စီကတော့နိုင်ငံတကာကရှုတ်ထားတဲ့အင်အားအစံကတော့ပိုကျယ်လောင်တာပေါ့ဒါပေမဲ့နိုင်ငံတကာရှုတ်ထားတဲ့အထက်မှာအစံဘလောက်ပဲကျယ်လောင်ကျယ်လောင်သူတို့အဓိကလိုအပ်တဲ့လက်နက်အင်အားထောက်ပံ့နေတာရုရှားနောက်ပြီးတော့တရုတ်ကသိပ်ပြီးတော့ပေါ်ပေါ်ထင်ထင်မဟုတ်တော့လဲပဲသူလည်းပေးနေတာပဲပြည်ရဲ့ policy ကတော့နိုင်ငံတကာအနေနဲ့ကြည့်မယ်ဆိုရင်သူ့ဘူဝါဒစိတ်အရေးကြီးပါတယ်မြန်မာနိုင်ငံမှာတရုတ်ရဲ့ interest ကစိတ်ကြီးမှားတယ်ဗောလေစီးပွားရေးကနောက်ပြီးမဟာဗျူဟာအိန္ဒိယဗုဒ္ဓထပ်ပေါက်တော့စိတ်အရေးကြီးတဲ့ကိစ္စဆိုတော့တရုတ်ကဘယ်လိုနည်းနဲ့မှအဲဒီမြန်မာနိုင်ငံမှာအပေါ်စီးရနိုင်မှုကိုလက်လွတ်ပေးမှာမဟုတ်ပါဘူးဆိုတော့အာဆီယံအိန္ဒိယကလည်းပဲဒီဟာကိုကြော်လွှားပြီးတော့လုပ်နိုင်တဲ့လာလာအခုထိမတွေ့ရပါဘူးဆိုတော့နောက်တစ်ခုထူးခြားတာကနိုင်ငံတော်မှာအခုဂျူလီဘစ်ရှော့ဩစတြေးလျနိုင်ငံကြီးဝန်ကြီးဟောင်းကိုကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားခန့်အပ်ထားတယ်။သူလုံးမဲ့လုပ်ငန်းကလည်းစိတ်ကြည်ကြပါတယ်။သူကဟိုတုန်းက track 1 dialogue ကိုခေါ်တဲ့စစ်ကောင်စီအကြီးကြီးနဲ့အဲ့လိုသွားတွေ့ရတာဘယ်လုံးမှမအောင်မြင်ဘူး။စစ်ကောင်စီကအင်အားစိတ်ကြဆင်းနေတယ်လို့သုံးသပ်ကြတယ်နိုင်ငံတကာစီးရေးကြောညင်သူတွေကလည်းပဲ။ဆိုတော့ဒီလိုကြဆင်းနေတဲ့အချိန်မှာစစ်ဆေးဖို့အကောင်းဆုံးအချိန်ပဲ။အချိန်ပန်ပဲတကယ်တော့ right time ပဲဒီဟာက။ဒါပေမဲ့ဒီအချိန်မှတော့အဲ့လိုလုပ်ခဲ့လို့မရဘူးဆိုတော့သူဟာ track 1နဲ့သွားတော့မရဘူးအဲ့ non state holders တွေအများကြီးပေါ့လေ state holders တွေအဲ့လူတွေအစိုးရမဟုတ်တဲ့ state holders တွေပေါ့လေဒီအကျုံဝင်တဲ့လူတွေနဲ့အများကြီးအခြေခံစပြီးညှိနှိုင်းရမယ်အဲ့ဟာညှိနှိုင်းရမယ်ဆိုပြီးတော့အဲ့သွားတော့ပြောခဲ့တဲ့ဒေတာတွင်းမှာအချင်းချင်းဖြစ်နေပြိပခါအတွက်လည်းပဲသူကညှိနှိုင်းကြသူရဲ့တာဝန်သူရဲ့တာဝန်ဖြစ်ပါတယ်နောက်ပြီးတော့သူအဓိကထားပြီးလှုပ်လာတဲ့ကိစ္စကတော့စာနာမှုအထောက်ပံ့တွေပြဖို့ကိစ္စဆိုတာဖြစ်ပါတယ်ဆိုတော့ဘယ်လောက်ထိလှုပ်နိုင်မလဲဆိုတာနိုင်ငံကစောင့်ကြည့်နေတယ်စောင့်ကြည့်နေမယ်စံစရာနဲ့သာစောင့်ကြည့်နေရတာဖြစ်ပါတယ်လက်တွေ့ဖြစ်လာလိမ့်မယ်လို့တော့အတက်တွေရောပြွန်လင်းတာသိမကြရပါဘူးများစင
်ဟုတ်ပါတယ်ဒီတိုက်ပွဲတွေကပြည်ရင်းမှာဟိုအချင်းကြာလာတာနဲ့အမျှပေါ့ပြည်သူလူတွေရဲ့ဆင်းရဲဒုက္ခကလည်းပိုပြီးတော့ကြီးလာပါတယ်အဲ့တော့ဒီခြေနေတွေကနေပြီးတော့သက်သာရရဖို့ရှိပါမလား
အဲ့ဒါဆိုရင်ကအကောင်းဆုံးစိတ်ညစ်စရာအကောင်းဆုံးပါပဲစစ်ပွဲဆိုတာမြန်မြန်ပြီးသွားရင်အကောင်းဆုံးပေါ့လေစစ်ပွဲကြာရှည်လာရင်လူတွေဟာတိတ်ပြီးတော့ဆင်းရဲဒုက္ခရောက်ပါတယ်အခုကိုလက်တွေ့ပါပဲအိမ်မှာလူတွေဟာဦးမဲ့အိမ်မဲ့ဖြစ်တာအများကြီးပါပဲပြောလို့ကိုမကုန်ပါဘူးအင်မတန်ကြေကွဲဝန်းနေကြကောင်းတဲ့ဖြစ်ရတယ်ပါပဲဒီဟာကိုတိုင်းရင်းသားအင်အားစုတွေပေါ့လေအထူးအဖြစ်ဖြစ်နေတိုင်းရင်းသားအင်အားစုကိုပြောမယ်တိုင်းရင်းသားအင်အားစုဟာဟိုလွတ်လပ်ရပြီကြာလူသူတွေမကျေနပ်မှုတွေနဲ့တိုက်လာကြဆိုသူတို့ဒေတာတချို့ကသုံးတယ်အဲ့ဒါသူတို့ကတော့ people's war အဲမာတင်စမစ်ဒီကဲဆောင်းမဆူအဲ့လိုသုံးသပ်တယ်သူကတော့ဂရန်တို့ဘာလို့မှတပီသူတွေကိုထိုက်ကဟိုဘက်မှာပါနေတယ်သူတို့ ਨੇ သူတို့ကိုပဲတတ်တတ်လို့ထင်ပြီးတော့အဲ့လိုနေနေကြတာဆိုသူတို့စီသူတို့ဒေတာခံတယ်သူတို့အကြောင်းမဲ့မဆက်ဘူးမဖြစ်ဘူးစစ်တောင်စီမှာဒီသဘောထားမရှိဘူးဆိုတာတွေ့ရပါတယ်တလောတုန်းကပဲသူတို့ကစစ်တွေနားမှာပါလေပြန်ဖြူရွာလာ
။ဒါအ
ဲ့မှာဆိုရင်အများကြီးဆပ်လိုက်တယ်။ဆိုတော့အဲ့စစ်တပ်ရဲ့သဘောထားမှာပြည်သူရဲ့လို့သူတို့မမြင်ဘူး။သူတို့လည်းပဲစောစောကပြောလို့ဒီလူတွေအားလုံးဟာဟိုဘက်ကသူတို့အခေါ်ပေါ့လေစပုံတွေနဲ့ပေါင်းပြီးတော့ပန်တဲ့လူတွေလောက်သာလောက်ဆိုပြီးတော့မခွဲမခြားပြစ်နေရတယ်။ဆိုတော့စိတ်ပြီးတော့ဆိုးရတဲ့အချိန်တွေလူတွေဒုက္ခတဲ့အချိန်တွေကပိုပြီးဆိုးဒုက္ခရောက်ပိုဆိုးလာတယ်။နောက်ပြီးစာနာမှုအထောက်ပံ့လည်းပဲအဲ့စစ်ကောင်စီနဲ့ဖြတ်ပြီးတော့ကဲခမရုံးနဲ့လောက်ကြအောင်ဆိုပြောလို့ဘယ်လိုမှမဖြစ်နိုင်ဘူးသူတို့ကဒီဟာကစပုံတွေထဲရောက်သွားရင်သူတို့အတွက်ရိတ်ခါဖြစ်သွားမယ်သူတို့ဖြတ်လေးဖြတ်လေးသူတို့ကခုံးဖြတ်မှာပဲအဆက်သွယ်ဖြတ်တယ်ဘာညာရိတ်ခါလည်းဖြတ်တယ်သာသဖြင့်လုတ်နေတဲ့ဆိုတော့ဒါဆက်လက်ပြီးတော့တိုက်ပွဲဖြစ်နေရင်ဒီဟာရှိနေဥမှာပါပဲတိုင်းသားအင်အားစုတွေနဲ့ညှိပြီးတော့ အဲ့ဒီဆိုတော့ကပြောခဲ့တယ်အဆူအမဟုတ်တဲ့အင်အားစုနဲ့ညှိပြီးတော့စာနာမှုအထောက်ပံ့တွေအမှန်တကယ်ရောက်ရှိနိုင်ဖို့အတွက်ဒီကုလသမဂ္ဂအပါအဝင်အာဆီယံတို့ကလည်းအဓိကထားပြီးတာကိုကြိုးစားနေကြပါတယ်တို့အင်ဒီဂျင်းနိုင်ငံတွေဆိုလည်းဒုက္ခသည်တွေကိုပုံပြီးလက်ခံဖို့အထူးသဖြင့်ထိုင်းပေါ့လေထိုင်းမှာဆိုထိုင်းနိုင်ငံရဲ့ဘန်ကောက်ပို့စ်သတင်းစာရဲ့အရီဒါအပေါ်မှာကိုထပ်ပြီးရေးထားပါတယ်ထိုင်းနိုင်ငံရဲ့စီးပွားရေးဟာထွတ်ထုံကြနေတယ်ဒါပေမဲ့မဲဆောက်စီးပွားရေးစိတ်တက်နေအဲ့ဒါဟာဗမာဒုက္ခသည်တွေရဲ့ကျေးဇူးကြောင့်တဲ့ခင်ဗျားတို့မမေ့သင့်ဘူးတဲ့သူတို့ကိုများများလက်ခံသူတို့ကိုထိုက်တန်တဲ့အလုပ်တွေလုပ်ခင်းပေးဆိုပြောနေရပါတယ်ဆိုတော့ဒီလိုဖြည့်ရှင်းပေးတာတော့ပဲသက်သာရနိုင်မှာပါဆိုတော့ဒီပဋိပက္ခတစ်ခုလုံးခြုံငင်းပြီးသွားမှပဲဒုက္ခသည်ပြဿနာလည်းပဲလုံးဝအဆုံးသတ်ပြီးတော့မှပြန်လဲထူထောင်ရေးကြီးကြဲလှုပ်လာရပါလိမ့်မယ်အဲ့ခါမှပဲပြည်သူတွေဘဝပုံမှန်ရောက်မယ်လို့ပြောမှဖြစ်ပါလိမ့်မယ်ဆရာ
ဒါပေမဲ့အခုအချိန်နီးမှာဒီနိုင်ငံတကာပိတ်ဆို့တန်ခတ်အရေးယူတာတွေကပြည်သူတွေမှာပဲအထိနာနေရပါလားဒီနိုင်ငံရေးစီးပွားရေးပြန်ပြီးတော့ကောင်းလာဖို့အတွက်ကအဖြေရောရှိပါမလား
အာနိုင်ငံတကာဖိအားပေးမှုဟာပြည်သူတွေကိုထိခိုက်နစ်နာစေတယ်ဆိုတဲ့အယူဆရှိပါတယ်တချို့ဆိုလို့ရှိရင်ပြင်းပြင်းထန်ထန်ဆင်ညင်ရတဲ့ anti sanction policy sanction ကိုလုံးဝဆင်ညင်တယ်ဟိုချာဂျီစတိုင်းဘတ်ဆိုရင်လုံးဝဆင်ညင်တယ်ငါ sanction ဟာပြည်သူသားနစ်နာတယ်ပဲလုံးဝမဖြစ်စေဘူးဒါပေမဲ့အခုနောက်ပိုင်းမှာဆိုတော့ targeted sanction ပြင်းမှတ်ထားပြီးတော့ရွေးပြီးတော့အာ sanction လုပ်ကြတယ်တို့မှာအရေးကြီးတဲ့ဟာကသရိုးနိုင်ငံတွေရဲ့အကျိုးစီးပွားနဲ့ပါဝင်ပတ်သက်နေတယ်။ပထမအပြင်ထိုင်းမျိုးဘာလို့ဒုက္ခသည်ကိုလက်ခံတယ်။ဒါပေမဲ့သူရဆန်ချင်ကိုပြောဘူး၊တရုတ်ကလည်းမလုပ်ဘူး။နောက်ထိုင်းမျိုးဘာလို့သူရရေနံနေကိစ္စနဲ့ပတ်သက်ပြီးတော့ပထမပြည်နဲ့တဘောတန်ကွင်းနဲ့ရေနံအယောင်ဝယ်ရှိနေတဲ့ကိစ္စရှိတယ်။နောက်အိန္ဒိယလည်းလူခုမကြိုးစားဘူး။ထို့အတူနိုင်ငံကြီးတချို့ကလည်းပဲဝါစစ်ကောင်စီကစင်လင်းမြန်နဲ့ဘုံကျဲတယ်ဆိုတော့လင်းမြန်လောင်စာစီမရဘူးဆိုရင်လေရင်အတွက်သုံးတဲ့စီမရဘူးဆိုရင်မတတ်နိုင်ဘူးနေမယ်လို့လွယ်လွယ်တွက်ကြတယ်။ဒါပေမဲ့ပေးမဲ့လူရှိနေတာပဲအမေရိကန်တို့တခြားလူတွေမပေးရင်ရုရှားပေးမှာပဲတရုတ်ပေးမှာပဲစသဖြင့်သူကပေးမဲ့လူတွေကအဆင်သင့်ရှိနေတော့ဆန်ချန်ဟာအကုန်လုံးတကဘာလုံးကတညီတညွတ်ထဲမလုပ်ဘူးဆိုရင်တော့ဒဲပေါင်းရှိနေမှာပေါ့။အဲ့ဒီကဝင်နေမှာပါပဲဆိုတော့ပြည်သူကိုထိခိုက်တင်လာစေတဲ့ဆန်ချန်ဆိုအမှန်ပါတယ်အဲ့ဒီနေဇပ်အခက်အခဲတွေကြောင့်ကုံသွေးရွာတွေအတားဆီးဖြစ်တယ်ဆန်ချင်ကြောင့်လည်းပဲငွေကြေးဖောက်ပွားမှုဖြစ်ရတယ်ဆိုတော့ဗန်တွေပိတ်တာမှန်ပါတယ်အဲ့ဒါလည်းပဲတစိတ္တသာအဖြစ်သို့တော်လည်းပဲဆန်ချင်ဒီမထျောက်တာကတော့အဓိကအဖြစ်သလိုစီမှာတညီတညွန့်ထဲနိုင်ငံတကာစပေါင်းပြီးတော့ချနိုင်တဲ့ဆန်ချင်မျိုးမဟုတ်ပါဘူးလည်းနဲ့ပိတ်ဆို့မှုတော့မှပိတ်လို့မရတာဆိုတော့ဒီကအဲ့ခက်ခဲရှိတာ
ဟုတ်ကဲ့ပါဦးကျော်စမရှင်ကျေးဇူးတင်ပါတယ
်မြန်မာလူငယ်တွေအတွက်အမေရိကန်အစိုးရကအစီအစဉ်ပေးတဲ့ယူကရိန်းကျောင်းသားဖလှယ်ရေးအစီအစဉ်ကိုရပ်ဆိုင်းလိုက်တာဟာရက်ရွာလူမှုပတ်ဝန်းကျင်အကျိုးပြုရေးလှုပ်ရှားနေတဲ့လူငယ်တွေအတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့ယူကရိန်းကျောင်းသားဟောင်းကိုပြည့်သူခကပြောပါတယ်။ယူကရိန်း Aid Chain Program ကမြန်မာကျောင်းသားတွေအတွက်ဘလောက်ထိအကျိုးရှိခဲ့ပါလဲ။ဂျန်စီပြည်သက်တွေအတွက်မိုက်ခင်လေးကဆက်သွယ်စကားပြောထားပါတယ်ရှင်။
Hey Gen Z တို့တက်ချင်ရောက်ပြန်ပြီနော် Gen Z တို့ရေဒီတစ်ပတ်တော့ US ကပေးတဲ့အစီအစဉ်လေးတစ်ခုဖြစ်တဲ့ Ugress ဆိုတဲ့အစီအစဉ်လေးမြန်မာနိုင်ငံမှာရပ်ဆိုင်းလိုက်တာနဲ့ပတ်သက်ပြီးတော့အဲ့ဒီအစီအစဉ်ရဲ့အကြောင်းသားဟောင်းတယောက်နဲ့စကားပြောထားတယ်
လာပါကျွန်တော်နာမည်ကပြည်သူခါလို့ခေါ်ပါတယ်2023ခုနှစ်မှာ Kobe Ukraine Exchange Program နဲ့ US မှာ Semester တစ်ခုစာသွားပညာသင်ပေးပါတယ်ယခုလက်ရှိမှာတော့ Freelance English Teacher တယောက်ဖြစ်လောက်ကိုင်းနေရရှိပြီးတော့သူငယ်ရပညာရေးဆိုင်ကူညီပံ့ပိုးမှုပြုလုပ်ပေးနေပါတယ်
Exchange program ဆိုတာကဘယ်လိုမျိုးလဲ?ဘယ်အဖွဲ့အစည်းတွေကပေးလို့ရှိလဲ?
Exchange program လို့ပြောလိုက်တာနဲ့ကျွန်တော် study and cultural exchange ကိုအဓိကပြောလို့ရပါတော့။ကိုယ့်ရဲ့ပညာရေးဆိုင်ရာဖွံ့ဖြိုးတိုးတက်မှုတွေ၊ကိုယ့်ရဲ့ leadership skills ဖွံ့ဖြိုးတိုးတက်မှုတွေပေါ့နော်။ပြီးရင်နောက်ပိုင်းကတော့ကိုယ့်ရဲ့ကိုယ့်နိုင်ငံရဲ့ခြေမှုကိုအခြားနိုင်ငံသူတို့မျှဝေခွင့်ရမယ်။မတူညီတဲ့နိုင်ငံတွေကတငယ်ချင်းတွေရဲ့ခြေမှုကိုလည်းလေ့လာခွင့်ရမယ်ပေါ့နော်။ဒါအပြင် networking skills တွေ၊ communication skills တွေကိုလည်းပို့ပြီးတော့တိုးတက်စေရပေါ့နော်။ဆိုတော့ကျွန်တော်တို့ဒီ exchange program တွေကိုအထူးသဖြင့်တော့ဒီ US ကပေးရဲ့ဒီ exchange program တွေကိုရှောင်မယ်ဆိုတော့အဓိကဂရိကဝတ်တစ်ခုရှိရပါတော့အဓိကကတော့ကို program ပြီးသွားရင်ကိုယ့်ရဲ့နိုင်ငံကိုပြန်လာပြီးတော့ကိုယ့်နိုင်ငံကိုပြန်လဲအကျိုးပြုဖို့လိုရပါတော့အဲ့ဒါကြောင့်မို့လို့ဒီ US ဘက်ကဒီ scholarship opportunity ပေးနေတာဖြစ်ပါတယ
်ဒီအပိုင်းတွင်းမှာပဲ UGRAD program တွေကနေပြီးတော့မြန်မာကျောင်းသားတွေကိုခေါ်ယူတာရပ်ဆိုင်းသွားတယ်ဆိုတော့အဲ့ဒီရဲ့အကျိုးဆက်ကမြန်မာကျောင်းသားတွေပေါ်မှာဘယ်လိုမျိုးရှိနေလဲ
ဒီ UGRAD program မြန်မာလူငယ်ကိုဆက်ပြီးတော့မခေါ်ယူတော့ဘူးမခေါ်ယူတော့ဆိုရင်တည်င်းချလိုက်တဲ့အချိန်မှာတော်တော်လေးကို shock ပြီးတော့စိတ်ထိခိုက်ရတယ်ပေါ့နော်ပြီးရင်အဓိကတော့မြန်မာလူငယ်တွေက တကယ်ဟိုနှစ်မျောမိရယ်ပေါ့နော်ဘာလို့ဆိုတော့ဒီ program ဆိုရင် fully funded scholarship ဖြစ်တယ် semester တစ်ခုစာပညာသင်လို့ရတဲ့ program တစ်ခုဖြစ်တယ်ပေါ့နော်ဆိုတော့ကျွန်တော်ဒီ US exchange program တွေမှာဆိုရင်ဒီ program ကလီလာတီတီပေါ့နော်undergraduate တွေပြီးရတဲ့မှာလာကြဆုံး program တစ်ခုဖြစ်တယ်ဒါကြောင့်မလို့ဒီအခွင့်အရေးမရှိရတဲ့အတွက်ကြောင့်မလို့ဒီနိုင်ငံသားကိုဒီ US ကိုအထူးသဖြင့်ပေါ့နော်ပညာသင်သွားရပြီးကိုယ့်ရဲ့ community ကိုပြန်လဲအကျိုးပြုချင်တဲ့လူငယ်တွေအတွက်တော်တော်လေးကိုထိခိုက်နေတာလို့ရှိရပါတော့ဆိုတော့အဓိကဒီ program ကဘာလို့မြန်မာလူငယ်ရဆက်ပြီးမပေးရလဲဆိုတဲ့အကြောင်းကြီးရှိရပါတော့အဓိကအကြောင်းကတော့ကျွန်တော် commitment ပေးထားတဲ့အတိုင်းမြန်မာနိုင်ငံကိုပြန်လာတဲ့ဒီ UGRAD ကြောင့်ဒါအများစုကြောင့်ပါတော့ဒီ program ရဆိုင်လိုက်တာဖြစ်တဲ့အဒီနေရာမှာတခုပြောပြချင်တာကတော့ပြန်လာတဲ့ကြောင့်တည်းလည်းအများကြီးရှိပါတယ်ကျွန်တော်ဆိုရင်လည်းဒါပြန်လာပြီးနောက်ပိုင်းမှာ in-person community project တွေ online ကနေပြောလဲဝေဘင်နာအများကြီးလုပ်ပေးပါတော့ကိုနီယူဆိုတာပဲတခြားတော့ alumni တွေလည်းအများကြီးရှိရပါတော့
နောက်ထပ်ရောဘလို့ exchange program မျိုးစားတွေကိုရှောက်လို့ရသေးလဲ
တခြားတော့ US ကပေးရဲ့ exchange program တွေကိုရှောက်လို့ရတယ်ဆိုတော့ကျွန်တော် US exchange program တွေမှာဆိုရင် YCD ဆိုတဲ့ program ရှိရဲ့ဒီ program ဆိုရင်လူငယ်တွေအတွက်ပေါ့လူငယ်တွေအတွက်ဆိုရင်အသက်18နှစ်ကနေ25နှစ်အတွင်းတစ်ခုရှိရဲ့ပြီး professional address ဆိုတော့ကျွန်တော်25နှစ်ကနေ35နှစ်အတွင်းလည်းရှိရဲ့ပေါ့နော်ပြီးရင်တခြားသော MYLB SEAYLB ပေါ့နော် MYLB ကမြန်မာ Youth Leadership Program SEAYLB က South Asian Youth Leadership Program ပေါ့နော်ဆိုတော့အဲ့ program တွေကျွန်တော်ရှိပါတယ်ဆိုတော့ဒါအပြင်ကျွန်တော်တို့ဒီ US ဘက်ကမဟုတ်ပေမဲ့လည်းအခြားသော organization တွေကပေးရဲ့ဒီ scholarship တွေရှိရပါတော့ဆိုတော့ဥပမာအဖြစ် Japan တွားရက်တို့ exchange program ဆိုတော့ Genesis ဆိုတဲ့ exchange program မျိုးရှိရဲ့ဒါအပြင်ကျွန်တော်တို့ undergraduate full scholarship ပေးရဲ့အဖွဲ့အစည်းလည်းအများကြီးရှိပါတော့ဥပမာအဖြစ်ကျွန်တော်တို့ Children scholarship ဆိုရင်လူငယ်ကိုထိုင်းနိုင်ငံမှာ၄နှစ်တာပညာတော်တင်အသွားရောက်ဖို့ပေးရတဲ့ fully funded scholarship တခုဖြစ်တယ်နောက်ခု prospect ပါမှာဆိုရယ် scholarship လည်းရှိပါတယ်အဲ့နောက်ထပ်ကျွန်တော် US ကပေးရ diversity and inclusion scholarship ဆိုတဲ့ program နဲ့ရှိရပါတော့ဆိုတော့ကျွန်တော်အခုပြောလိုက်တဲ့ဒီ scholarship နာမည်လေးကိုဒီ Google တို့မဟုတ် Facebook မှာလွယ်လင်းတကူရှာဖွေပြီးတော့ကိုယ်အနေနဲ့ဒီ scholarship တွေအကြောင်းလေ့လာလို့ရပါတယ်ဒီကဒီ program တွေကိုရှောင်မယ်ဆိုရင် community ကိုပြန်လဲအကျိုးပြုမယ်ဆိုရယ်စိတ်နဲ့အဓိကရှောက်စေချင်တယ်ပေါ့နော်ဒါမှသာကျွန်တော်ဒီ program နဲ့ရရှိတည်တက်မှာဖြစ်တယ်
ဒီလို exchange program တွေကနေပြီးတော့မြန်မာကျောင်းသားတွေအတွက်ဘယ်လိုမျိုးအကျိုးကျေးဇူးတွေရှိသလဲ
life changing experience တောင်ပြောလို့ရပါတော့ကျွန်တော်တွားခဲ့ program ဆိုရင် UGRAD program ပေါ့နော်ဒီ program ဆိုရင်ကျွန်တော်ဒီ program မှာပါဝင်ပြီးတဲ့နောက်မှာကျွန်တော် leadership skills တွေပို့ပြီးတော့အားကောင်းလာပြီး networking skill ပေါ့နော်အဲ့ကျွန်တော် US က professor တငယ်ချင်းကြီးများစွာရရှိခဲ့သူနဲ့လည်း PTK pinch ဖြစ်နေကြပေါ့နော်အဲ့နောက်ချက်ကတော့ကျွန်တော်တို့ program ကိုပြန်လာပြီးတော့ရင်ကိုယ့်ရဲ့ community ကိုပြန်ပြီးတော့အကျိုးပြုနိုင်ရဲ့ကိုယ့်ရဲ့လုံနိုင်စွမ်းပေါ့နော် capability ကပို့ပြီးတော့များလာ
ဒီလိုမျိုး program တွေကိုရှောက်ဖို့အတွက်ဘာတွေကိုပြင်ဆင်ထားသင့်လဲ
document တွေသူတို့ down the document တွေကိုပြပြစုံစုံရှိထားဖို့လိုတယ်ပြင်နောက်ချက်ကကြတော့ကိုယ့်ရဲ့ဒီ essay ဘိုင်းပေါ့နော်ဆိုတော့ scholarship essay ဘိုင်းကိုကရမှုမို့ရေးနိုင်ဖို့ပြင်ဆင်ထားမယ် and ဒီပထမ first step ပြီးသွားရင်တော့ကျွန်တော် interview ဆိုတဲ့ step တစ်ခုရှိမှာနော်အဲ interview မှာဆိုလည်းကိုကရမှုဖြေနိုင်ဖို့ကိုယ့်ရဲ့ english language proficiency ကိုပုံမကောင်းမှအမြင့်ထားဖို့လိုတယ
်သူကပညာသင်စုကိုရဖို့အတွက်စကုပ်စက်ခဲကြိုးစားနေတဲ့လူငယ်တွေအတွက်အခုလိုပဲအားပေးစကားပြောထားသေးတယ
်စိတ်မပြတ်သွားပါနဲ့လို့ကိုတခြားသောခွင့်လန်းတွေအတွက်လည်းဆက်ပြီးတော့ကြိုးစားပါလို့အဲ့လိုတိုက်တွန်းချင်ပါတယ်ဟုတ
်ကဲဂျင်စီတို့ရေဒီတစ်ပတ်တော့တော်တော့ပဲเนาะရှေ့တစ်ပတ်တွေကြာလို့ရှင်လေလူငယ်တွေအတွက်အကျိုးရှိစေမယ့်အစီအစဉ်လေးတွေကိုတင်ဆက်ပေးသွားဖို့ရှိနေတာမို့လို့ဂျင်စီအစီအစဉ်ကိုဆက်ဆက်စောင့်ကြည့်ကြပါအောင်เนาะတတ
စပိန်နိုင်ငံကနာမည်ကြီး Real Madrid အတင်းကတော့ဥရောပချန်ပီယံလိဖလားကို15ချိန်မြောက်ပိုဆွဲပြီးအများဆုံးဆန့်ကျင်တင်လိုက်ပါတယ်။ပြင်သစ်တိုက်စစ်မှု Mbappe ကတော့သူ့ရဲ့အိမ်မက်တွေအမှန်တကယ်ဖြစ်လာခဲ့တယ်လို့ပြောပါတယ်။Chelsea နီးပြားဟောင်းမွေးရင်ညိုကတော့ Tricky Club အသင်းကိုနီးပြားလုပ်ဖို့သဘောတူလိုက်ပါပြီ။ဒီလိုတစ်ပတ်အတွင်းအကစားသတင်းတွေကိုကိုရရန်နိုင်ပြောပြပေးမှာဖြစ်ပါတယ်ရှင
်။ UEFA Champions League ဘောလုံးပွဲမှာတော့ Spain နိုင်ငံကနာမည်ကြီး Real Madrid အသင်းကနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။ဒါဟာ Real Madrid အသင်းအတွက်တော့ UEFA Champions League Club ကို15ချိန်မြောက်ကိုဆွဲသွားတာဖြစ်ပါတယ်။Champions League Final ကိုစနေနေ့ကလန်ဒန်မြို့က Wembley ကွင်းမှာကစားကြတာမှာ Real Madrid အသင်းက Germany က Dortmund အသင်းကို2ဂိုးကိုမရှိနဲ့နိုင်ပြီးတော့ Champion ဖြစ်သွားခဲ့တာပါ Real Madrid ဂိုးတွေကိုတော့ညာနောက်ခံလူ Carvajal နဲ့တိုက်စမှု Vinicius Junior တို့ကဒုတိယပိုင်း84မိနစ်နဲ့83မိနစ်တွေမှာတွင်းပြီးတော့အနိုင်ရသွားခဲ့တာဖြစ်ပါတယ်အခုလို Champions League ကိုအနိုင်ရလိုက်တဲ့အပေါ်မှာတော့ Real နီးပြ Carlo Ancelotti ကတော့
Bueno, qué pasa por la cadena, muy feliz, muy contento porque
ရန်ပြောပါလေဘာကြောင့်လဲဆိုတော့လူတိုင်းကကျွန်တော်တို့ real အသေးကိုဖိုက်နေမှာကိုယ်ချင်းစစ်တိုင်းနိုင်ရတာစောင့်နေကြတာပါပြီးတော့ဒီပွဲမှာအနိုင်မရပဲရှုံးမလို့ဖြစ်ခဲ့တာကကျွန်တော်တို့ real အသေးမှာဘာကြောင့်လဲဆိုတော့ဒေါ်မန်အသင်းဟာကျွန်တော်တို့ဒီနေ့မနေ့ပိုင်းမှာတွေ့ခဲ့သလိုပဲကျွန်တော်တို့ကိုတော်လေးအခက်အခဲတွေ့စီခဲ့ပါလေ
ဒေါ်မန်နီးပြအဒမ်ဒါဇစ်ကတော့ real အသင်းအတွက်ဂုဏ်ယူကြောင်းချီးကျူးပြောဆိုလိုက်ပေမဲ့သူ့အသင်းရှုံးသွားတဲ့အပေါ်မှာဘာပြောရမှန်းမသိအောင်ဖြစ်နေတယ်လို့ပြောလိုက်ပါတယ်
Ja, wie fällt die Bilanz aus nach dem verlorenen Champions League Finale? Also es fällt mir jetzt auch da schwer.
Champions League Finale mal schon wie Belo Kansaya လဲဆိုတော့ Belo ပြောရမှန်းမသိအောင်ဖြစ်နေပါတယ်။ဘာကြောင့်လဲဆိုတော့အခုချိန်မှာကျွန်တော်စိတ်တွေအရန်ရှုပ်ထွေးပြီးတော့စက္ကမိုင်းထဲမှာပဲအမျိုးမျိုးဖြစ်နေပါတယ်။အခုလောလောဆယ်မှာအသင်းရဲ့ကစားပုံကိုဂုဏ်ယူမိလိုက်တော်ကြာခဏနေရင်ယင်ထဲမှာဟာပြီးတော့စိတ်ပြတ်မိသွားလိုက်နဲ့အမျိုးမျိုးဖြစ်နေပါတယ်။
Real တင်နိုင်သွားပြီမဲ့လေဒီပွဲမှာခြေစွမ်းပြခဲ့တာကတော့ Dortmund အသင်းဖြစ်ပြီးတော့ပထမပိုင်းမှာ Dortmund က Real ကိုဖိကစားပြီးတော့အပိုင်ဂိုးသွင်းခွင့်တွေရခဲ့တာပါဒါမဲ့လေဂိုးသွင်းမသေးကြတာကြောင့်ဂိုးမရခဲ့ပဲနောက်ဆုံးမှာ Real က2ဂိုးသွင်းပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါဒီပွဲနဲ့ပတ်သက်ပြီးတော့ Soccer Follow Channel အင်တာဗျူးကိုကြော်မြွန်ကတော့အခုလိုသုံးသပ်ပါတယ
်ချန်ပီယံလိဘောလူပွဲကတော့တကယ်ကိုစိတ်လုံရှားစရာကောင်းခဲ့ပြီးတော့အားလုံးထင်မှတ်ထားတဲ့အတိုင်းပဲအဲဆရာကြီး Real Madrid ကချန်ပီယံတရဖို့စုကူးရရှိသွားတယ်ပထမပိုင်းမှာပြတော့မွန်ကကစားမွန်တော်တော်လေးကောင်းခဲ့တယ်ဒေါ်မန်ကဒီဘောလုံးအဖြတ်ဒီလုံးဝနေရာလွတ်မပေးဘဲနဲ့လူကတ်ကစားမွန်တွေကတော်တော်လေးကောင်းတယ်ဗျအစ်နေရင်တော့မှာဒရီးရဲတော့မလွယ်တော့ဘူးဒေါ်မန်ပဲဘိုးဆွဲသွားမလားလို့ထင်ရလောက်ပထမပိုင်းမှာတော်တော်လေးကောင်းခဲ့တယ်ဒါပေမဲ့ percent 4 minute cover ရရသွားတဲ့ goal ကိုကျွန်တော်တော့အံ့အားသင့်ပြီးဘာကြောင့်လဲဆိုတော့ဒီ goal ကပထမပိုင်းမှာလေ cruise ကအဲ့ဒီ back chance ကနေပဲတင်လိုက်တော့ cover ရိုက်တယ် goal ဘောပေါ်ကနေကြော်ထွက်သွားတယ်ဒုတိယပိုင်းမှာလည်းအဲ့ဒီပုံစံနဲ့ပဲ cruise တင်တယ်ကာဗာရဲတိုက်တယ်ဂိုးသွားတယ်ဆိုတော့ကျွန်တော်တော်တော်လေးအံ့အားသင့်မိရဲ့ဒီကာဗာရဲ့အရမောင်းနေနာကြောင့်ပဲသူတို့ကလူကတ်ကစားဖို့လိုအပ်သွားတာလားဒီ set piece coach ကနေပြီးတော့ဒါရီကိုမညွန်ကြားခဲ့တာလားဆိုတာကမေးခွန်းထုတ်စရာပဲဥပမာပြဟို Arsenal ဆိုရင်ကျွန်တော်တို့ဒီ set piece coach တွေကနေပြီးတော့အရန်ကိုအကောင်းဆုံးတင်ပြပေးတဲ့အတွက်ကြောင့်မလို့အာဆနယ်ကဒီရာသီမှာ set piece ကနေပြီးတော့ဒီဘောခေါင်းတိုက်ဂိုးကြီးအများဆုံးရတဲ့အသင်းလို့ဖြစ်ခဲ့တယ်။အဲ့တော့ဒေါ်မန်ကအဲ့ဒီဘိုင်းမှာတော်တော်လေးအားနည်းသွားတယ်လို့ကျွန်တော်ထင်တယ်။ဒုတိယဂိုးကတော့ပြောဒါကတော့ဟိုတင်မထုနေဘူးဖွင့်တိုက်တဲ့အခါမှာပေးလိုက်ရတဲ့ဂိုးတကူပေါ့ဗျာ။အဲ့ဆိုတော့ဒီအပိုင်းမှာ set piece ဘိုင်းမှာဒေါ်မန်လိုအပ်သွားတယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ။
Real Madrid ဟာအခုဆိုရင်ဥရောပ Champions League ကို15ချိန်နဲ့အများဆုံး3ချိန်တင်လိုက်သလို1998ခုနှစ်ကစပြီးတော့ Final ကို6ချိန်တက်ခဲ့တာမှာ6ချိန်စလုံးကိုအနိုင်ရတဲ့အသင်းဖြစ်လဲ3ချိန်တင်လိုက်ပါတယ်ဆိုတော့ Real အသင်း Champions League မှာတခြားအသင်းတွေထပ်ပို့ပြီးတော့ထူးထူးခြားခြားအောင်မြင်မှုတွေရနေတာဘာကြောင့်ပါလဲ
Real ကဗျာဟို15ချိန်တော့ဘိုးဆွဲထားတယ်ဆိုတော့ဘယ်သူမှလိုက်မိဘူးတော့မလွယ်တော့ဘူးအဲ Real ကစနစ်တစ်ခုကောင်းတယ်ဗျာဘာစနစ်လဲဆိုတော့ VN ကသူ့စီရောက်လာတဲ့ကစားသမားတွေကိုအကောင်းဆုံး training ပေးနိုင်တဲ့နည်းပြတွေရှိတယ်လို့ VN ကဒီလိုမျိုး champion league ပလောင်းတွေစုခူးတဲ့အတွက်ကြောင့်မလို့လေကစားသမားတွေကိုအစွဲဆောင်နိုင်ဆုံး club အသင်းဖြစ်တယ်။အ VN ကမ်းလမ်းပြီဆိုရင်ဘယ်သူမှမငဲနိုင်ဘူး။သူ့ရဲ့ဥက္ကဋ္ဌဒီ Pires ကလည်းတကြောပြန်ပြန်လာရအောင်မှာ VN ကိုဒီအတိုင်းပဲပြန်ပုံပေါ်ရဲကျယ်စင်စုအစုအဝေးကြီးပုံစံနဲ့အဲ့တော့ real ကိုရောက်မှပဲ champion league ဘလားရမယ်ဆိုတဲ့ပုံစံမျိုးကိုဒီဥရောပဘောလုံးလောကပေါ်မှာအဲ့ဒီအတွေးမြင်ကလွှမ်းမိုးလိုက်တဲ့အခါကျတော့ဟိုကစားသမားတိုင်းကဘာလို့မှမငြင်းနိုင်ဘူးဘက်ပေဆိုလည်းကြည့်လိုက်ဗျာဟိုဘက်ကနေ PSG ကနေပြောကန်လန်းတာကြီးကအင်မတန်မောက်ကိုဟိုကြောက်ဖို့ကောင်းတဲ့ကန်လန်းချက်တွေပေးတော့မှငင်းပယ်ပြီး real ကိုပြောင်းတယ်ပြောင်းတော့မယ်ဆိုတဲ့အခြေအနေမျိုးတော့ဖြစ်လာအဲ့တော့အဲ့လိုပဲနောက်လာမယ့်ကမ္ဘာအကောင်းဆုံးကစားသမားတွေက real စီကိုသွားမယ်ကျန်တဲ့သူတွေဘူပဲကျန်တင်းတွေကပိုင်ဆိုင်ရမယ်လေ့ကျင့်ရမယ်အဲဒီလိုပုံစံမျိုးမှာ VA ကအဲ့ဒီစနစ်ကအလုပ်ဖြစ်နေတယ်ဒီစနစ်ကိုတိုက်ဖြတ်ဖို့လဲဘန်နာကြီးစီးမြင်နေတဲ့ကန့်တက်ပေမဲ့ VA ကဘန်နာကြီးနဲ့သွားရတာဆိုင်သူကပို့ပြီးအောင်မြင်မှုနဲ့သွားတဲ့အခါကျတော့ပို့ပြီးစွန့်ဆောင်မှုအကောင်းနေတယ်ဒါကြောင့်မလို့ VA ရဲ့စနစ်ကိုမှီဖို့ဆိုတော့တော်တော်လေးကိုခက်ခဲတယ်ဗျ
Real တင်ဟာဒီနေ့မှာ Champions League အပြင် La Liga ဖလားနဲ့ Spain Super ဖလားတွေကိုလည်းရခဲ့ပြီးတော့ဒီအောင်မြင်မှုတွေကိုဖော်ဆောင်တဲ့နေရာမှာအဓိကကြတဲ့သူတဦးကတော့နီးပြ Ancelotti လို့ဆိုရမှာဖြစ်ပါတယ်။ဒါပြင် Ancelotti ဟာနီးပြဖြစ်တဲ့ Champions League ကို Real နဲ့3ချိန် AC Milan နဲ့1ချိန်စုစုပေါင်း5ချိန်ရပြီးတော့ Champions League ကိုအများဆုံးရထားတဲ့နီးပြတစ်ယောက်ဖြစ်ပါတယ်
။ Ancelotti ကတော့ Champions League 5ချိန်တော့ရတယ်။သ ူရဲ့ကစားသမားဘဝ AC Milan နဲ့ရတဲ့နှစ်ချိန်ကိုမှတက်တွက်လိုက်ရတယ်ဆိုရင်သူကတော့တကယ်ကိုချန်ပီယံလိသူကျင်းပဲဗျ။ဟိုကျွန်တော်ကတော့ဗျကမ္ဘာအကောင်ဆုံးနီးပြတူလို့ဆိုရမှာလဲဆိုရင်တကယ်ကိုတက်ရှိကန်နဝင်လို့ကျွန်တော်ဆိုချင်တယ်ခင်ဗျ။အဲ Real Madrid ကလွယ်တော့ဗျ။ဟိုကမ္ဘာအကောင်ဆုံးကစားသမားတွေအုပ်ချုပ်ရပြီးတော့ဟိုတိုက်ပွဲဝင်ရတာချန်ပီယံလိပလာရနိုင်တာဗောဗျာလို့တချို့ကတော့ပြောကြလိမ့်မယ်။အမတကယ်တမ်းကျတော့ဒီလိုမျိုးအန်ချလော့ဒီလိုမျိုးဟိုရီယယ်မက်ဒရစ်ကိုတေးတေးဆောဆောအုပ်ချုပ်ပြီးတော့ဖလားရယူနိုင်ဖို့ဆိုတော့တကယ်တမ်းမလွယ်ပါဘူး။သူ့ရဲ့အုပ်ချုပ်စီမံမှုတွေနီးပြမှုအရေးသေးတွေကတော့တကယ်ကိုတက်ရှိကန်နဝင်လို့ကျွန်တော်ကတော့သတ်မှတ်ချင်တယ်ကိုရန်နိုင်
။ဒါပြရီယယ်ကစားသမားတွေဖြစ်တဲ့မိုဒရစ်၊ကရူး၊ကာဗဟားနဲ့နာချူရိုဟာလည်းချန်ပီယံလိဂ်ကို6ချိန်ရပြီးတော့ကစားသမားတွေထဲမှာအများဆုံးစံချိန်တင်လိုက်ကြပါတယ်။တနင်္ဂနွေနေ့ကတော့ Real Thing ဟာ Madrid မြို့မှာရောဘာနာဘိုကွင်းမှာပါပရိသတ်တွေနဲ့အတူအကြီးအကျယ်အောင်ပွဲခံခဲ့ကြပါတယ်ခင်ဗျာ။အချိန်တည်းမှာပဲ Real Madrid အသင်းဟာပြင်းထန်တိုက်စစ်မှု Kylian Mbappe ကိုပြောင်းရွှေ့ခြင်းမပါဘဲအလုပ်ပြောင်းရွှေ့ခြင်းနဲ့ခေါ်လိုက်ပြီးတော့ငါးနှစ်စာချုပ်ချုပ်ဆိုလိုက်တယ်လို့တနင်္လာနေ့ကကြေညာပါတယ်။ Mbappe အနေနဲ့ Real Thing မှာလာစားဖြစ်နေတဲ့တနစ်ကို Euro 15သန်းရမှာဖြစ်ပြီးတော့အသင်းနဲ့စာချုပ်ချုပ်တဲ့အတွက်အဲဒီစာချုပ်သက်တမ်း၅နှစ်အတွင်းစုချင်းငွေသန်း150နဲ့တခြားရုပ်ပုံအသုံးပြုကားတွေကိုလည်းရမှာဖြစ်ပါတယ်။ Mbappe ကတော့အခုလို Real Thing ကိုပြောင်းလာရတဲ့အတွက်အလွန်စိတ်လို့ရှားမိပြီးတော့သူ့ရဲ့အိမ်မက်တွေအမှန်တကယ်ဖြစ်လာခဲ့တာလို့သူ့ရဲ့လူမှုကွန်ရက်ကနေပြောထားပါတယ်။ဒီတော့မှနောက်ထပ်စိတ်ဝင်စားစရာဘောလုံးသတင်းတစ်ခုကတော့ Chelsea နီးပြဟောင်းဂျိုဆေမိုရီညိုကတော့တူရကီက Fenerbahçe အသင်းနီးပြဖြစ်လို့ဖို့သဘောတူလိုက်ပါတယ်။မိုရီညိုကတော့ Fenerbahçe ပြည်သက်တွေရဲ့အိမ်မက်တွေနဲ့သူ့ရဲ့အိမ်မက်တွေအထူးတူပဲဖြစ်တယ်လို့လည်းပြောလိုက်ပါတယ်။မိုရီညိုဟာ2004ခုနှစ်ကပေါ်တိုနဲ့တူဥရောပချန်ပီယံလိဂ်ကိုရပြီးတဲ့နောက်ဥရောပထိပ်တန်းပြိုင်ပွဲတွေမှာပဲနီးပြဖြစ်လို့ခဲ့ပြီးတော့ဒါကပထမဆုံးအချိန်ဥရောပထိပ်တန်းပြိုင်ပွဲတွေရဲ့အပြင်ဘက်မှာဒီပြလောက်တာဖြစ်တယ်ဆိုတာသင်ပြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ်ခင်ဗျာ
။ VOA American တန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိပ်တန်းရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြန်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့လူမအပြာရောင်အမှတ်လေးပါတာကြည့်ပြုစီစဉ်ပါရရှင်။ VOA သတင်းနဲ့ပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်။ VOA ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးအကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOA ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုပြောပြပေးပါပါ။ဂါဇာစစ်ပွဲအဆုံးသတ်နိုင်ရေးအတွက်အဆင့်30ပါတဲ့အပြစ်ရရေးအစိုးပြုချက်အစ်တအတွက်တွန်းအားပေးနိုင်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ထိတ်တန့်လက်ထောက်တွေဟာအရှိအလဲပိုင်းကိုရောက်ရှိနေကြပါတယ်။အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ညွှန်ကြားရေးမှူးဘေးဘန်စ်ကကာတာနိုင်ငံမြို့တော်ဒိုဟာကိုအင်ကာနီမှာရောက်ရှိခဲ့ပြီးသမ္မတဘိုင်ဒန်ရဲ့အရှိအလဲပိုင်းဆိုင်ရာအကြံပေးဘရက်မတ်ဂတ်ဟာလည်းအီဂျစ်နိုင်ငံကိုင်ရိုမြို့တော်ကိုပို့ထုနေမှာဆက်ရောက်ကြောင်းတာဝန်ရှိသူတွေက VOA ကိုအတည်ပြုပါတယ်။ယူကရိန်းစစ်ပွဲမှာရုရှားနိုင်ငံတဲ့အထိအမေရိကန်လက်နက်တွေအသုံးပြုတိုက်ခိုက်တာတွေစတင်နေပြီဆိုတဲ့သတင်းတွေထွက်လာချိန်မှာပဲအမေရိကန်ပြည်ထောင်စုကသမ္မတရွေးကောက်ပွဲရလဒ်ဘလို့ပဲဖြစ်လာပါစေရုရှားအမေရိကန်ဆက်ဆံရေးကပြောင်းလဲမှာမဟုတ်ဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ဒုတိယကမ္ဘာစစ်အတွင်းကဥရောပစစ်ပွဲအဆုံးသတ်ရမှာအရေးပါတဲ့ဒီဒေးလို့လူသိများတဲ့နော်မန်ဒီကမ်းခြေထိုးစစ်နှစ်80ပြည့်အထိတ်မှအခမ်းအနားတက်ရောက်ဖို့ပြင်သစ်နိုင်ငံပါရီမြို့တော်ကိုဗုဒ္ဓဟူးနေ့မှာရောက်ရှိသွားပါပြီရှင်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုစုံမိုးကျော်ဖြစ်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ချပါစေရှင်။ VOA ကိုကြည့်ရှုနားဆင်တဲ့အတွက်လည်းကျမတို့ VOA 1.2 1.3 အလုံးကအထူးပဲကျေးဇူးတင်ပါတယ်။ညပိုင်း 9:00 ကနေ 10:00 ထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ 32.51 တိတုကနေဖမ်းယူနားဆင်ပါရှင်။ကျမသင်ကြီးခိုက်ပါ။